Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOE American တန်ရဲ့2023ခုနှစ်ဇူလိုင်လ19ရက်အာဇာနီနေ့ဗိုလ်ရုညရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဝါရှင်တန် DC မြို့တော်ကနေရုပ်သံကားပါထည့်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOE ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထည့်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်နဲ့အတူတင်ဆက်ပေးသွားမှာပဲ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ဒီနေ့ကြောက်ရောက်တဲ့အာဇာနီနေ့ကိုအမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကဂုဏ်ပြုကြောင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ဗြိတိန်ကမြန်မာနိုင်ငံကိုပေးတဲ့အကူအညီ80ရာခိုင်နှုန်းကိုရှော့ချလိုက်ပါတယ်။ Move Forward Party ခေါင်းဆောင်ဖီတာဟာဝင်ကြီးချုပ်ယာရုအတွက်နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ပါဘူးဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါမခင်လေး။အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာနဲ့ရှေ့တောင်အရှာစိုက်ဘာရာဇဝင် Guide တွေရဲ့ NDA ကျန်းကျင်သူတွေကသတိပေးလိုက်ပါတယ်ဒီနေ့ကြာရောက်တဲ့အာဇာနည်နဲ့အထိမ်းအမှတ်အလေးပြုတာဆက်အနာရှင်ဆက်ကြီးဆနပြခဲ့ကြတာမှာဒေသခံတူက
ဘုံဆောင်အာဇာနည်တကွာအာဇာနည်ကိုဦးဖက်ဒရယ်ဒီမိုကရေစီနိုင်ငံတိဆောက်ရေးတက်ပြီးသွားကြတယ်ဒိုင်းညာလက်နက်ကန်အဖွဲ့အစည်းကြီးကအာဇာနည်တွေနေပြည်တော်နိုင်ရေးနဲ့ဆက်အနာရှင်ကြားရှုံရေးအတက်ပြီးတိုက်ပွဲဝင်သွားကြတယ်အာဇာနည်တွေအားလုံးကျွန်တော်အလေးပြုပါတယ
်နောက်ဒီအာဇာနည်နေ့မှာပဲမြန်မာဗက်ချန်းတိုက်ပွဲတွေကြောင့်ထိုင်းနယ်ဆက်လုံခြုံရေးတိုးမြင့်လာရပြီးကချင်နဲ့ရှမ်းမြောက်တိုက်ပွဲတွေလည်းဆက်ပြင်းထန်နေပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာကိုမင်းမြန်းထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူတုနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမခင်လေးနဲ့ပြောပြပေးပါမယ်ခင်ဗျာ
ဒီနေ့ကြောက်ရောက်တဲ့အာဇာနီနေ့မှာတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီး၉ဦးကိုဂုဏ်ပြုကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပြောဆိုပါတယ်။အာဇာနီပုဂ္ဂိုလ်ကြီးတွေချမ်းရင်းခဲ့တဲ့အမွေအနှစ်တွေကနေမျိုးဆက်သစ်တွေရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေအတွက်ခွန်အားအဖြစ်ဆက်လက်တည်ထောင်နိုင်ဖို့လဲစွန့်မုံကောင်တောင်းတဲ့အကြောင်းအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အလားတူဗြိတိရှ်တန်ယုံကလည်းဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံရတဲ့အာဇာနီနေ့ကိုမြန်မာပြည်သူတွေနဲ့အတူအောက်မေ့ဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်ထုံးကလိုပဲအရက်သားပြည်သူတွေတက်ဖြတ်ခံနေရတဲ့အခြေအနေကိုဘလို့မှလက်ခံနိုင်စရာမရှိသလို2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းတက်ဖြတ်ခံခဲ့ရတဲ့အပြစ်မဲ့အရက်သားပြည်သူတွေကိုလေးစားဂုဏ်ပြုကြောင်းလဲဗြိတိရှ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့ကြောက်ရောက်တဲ့86ကြိမ်မြောက်အာဇာနီနေ့မှာကြာဆုံးသွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေနဲ့အတူစစ်အာဏာရှင်လက်အောက်ကြာဆုံးခဲ့ကြသူတွေကိုအောက်မေ့ဝဲဂုဏ်ပြုတာအလေးပြုတာဆန္ဒပြတပိတ်ဆင်နွှဲတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်မန္တလေးစကိုင်းစတဲ့မြို့ကြီးတချို့အပါအဝင်နေရာတော်တော်များများမှာတက်ကြွလှုပ်ရှားသူတွေကအာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေနဲ့စုဝေးဆန္ဒပြတာတွေလုပ်ခဲ့ကြပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဗြိတိန်ကအကူအညီ80ရာခိုင်နှုန်းအထိရှော့ချလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဗြိတိန်ကပေးနေတဲ့ဒီအကူအညီတွေအခုလိုရှော့ချလိုက်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားပြီးဗြိတိန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုဖွဲ့ Burma Campaign UK ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပြတာပါ။2020-2021ခုနှစ်ဘာလနှစ်မှာမြန်မာနိုင်ငံကိုပေးရနေတဲ့အကူအညီတွေတဲက80ရာခိုင်နှုန်းနောက်ဒီနှစ်ဘဏ္ဍာနှစ်မှာ51ရာခိုင်နှုန်းအထိဖြတ်တောက်ခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရတဲ့ဆန္ဒမှုအခြေအနေတွေအဆိုးဆုံးကြုံနေရချိန်မှာအခုလိုအကူအညီတွေတိတိတသာရှော့ချလိုက်တာလို့လဲဘာမကမ်ပိန်းပေအဖွဲ့ကပြောပါတယ်မြန်မာပြည်သူတွေမကြုံစဘူးလောက်အခက်ကြုံနေချိန်မှာဗြိတိန်နိုင်ငံခြားရေးဝန်ကြီး James Cleverly ကအကူအညီတွေကိုဖြတ်တောက်နေတယ်လို့လဲအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Anna Roberts ကပြောခဲ့ပါတယ်ခင်ဗျာ
အနာသိမှုနောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရိမ်ပွဲအနေထားမှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကတုံ့ပြန်ထားပါတယ်။စစ်တပ်အနာသိမှုနောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့ကအထက်တန်းကျောင်းသူကျောင်းသားအများစုဟာကျောင်းထွက်ပြီးတော်လှန်ရေးအတွက်လက်နက်ကိုင်နေကြတယ်လို့ကျောင်းဆရာဆလိုင်းကပြောပါတယ်။ဆရာမမလုံလောက်တဲ့ပြဿနာကြုံနေရတာကြောင့်ထန်တလန်ကကျောင်းသူကျောင်းသားအယောက်18,000လောက်ကိုစေတနာဝန်ထမ်းအယောက်1,100လောက်ကပလတ်စတစ်အမိုးကာတွေအောက်မှာတတ်နိုင်တဲ့လောက်စာတွေတင်ပေးနေရပါတယ်။ စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဝန်းအထက်တန်းအရွယ်ကလေးအလုံးရဲ့22ရာခိုင်နှုန်းမှာကျောင်းအပ်ကြတယ်လို့ဒီလာထဲမှာထုတ်ပြန်တဲ့ကမ္ဘာပိုင်ရဲ့အစိုးရခန်းစာမှလည်းဖော်ပြထားပါဗျ2019ခုနှစ်ကနေ2023ကြာမြန်မာနိုင်ငံမှာကျောင်းအပ်နှုန်း22ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးပညာရေးလက်လန်းမှီမှုဟာစိုးရိမ်ရတဲ့အခြေအနေမှာရှိကြောင်းလည်းဖော်ပြထားပါဗျဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရစီရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိဘူးလို့လည်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေပိတ်ခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကကလေးအများစုကကျောင်းပြန်မတက်ကြတော့ဘူးလို့အိမ်နောင်စု 8,500 နီးပါးကိုကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးကမ္ဘာကပန်ကဖော်ပြထားတာဖြစ်ပါတယ်ရှင်
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယမှာဘာသာရေးခွဲခြားမှုပြင်းထန်လာတာကိုမပြေရင်တော့တန်ခတ်ခံရမယ်လို့သတိပေးခံလိုက်ရပါတယ်။အိန္ဒိယမှာဘာသာရေးခွဲခြားဆက်ဆံမှုတွေဟာကြောက်စရာကောင်းတဲ့အဆင့်ထိရောက်လာနေပြီးဒီအချိန်လေးကိုမပြောင်းနိုင်ရင်အမေရိကန်ဆိုရရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးလိုက်တာပါအရင်တိုးတက်မှုရှိခဲ့တဲ့အိန္ဒိယမှာအခုကြာဆင်းလာနေတဲ့အချိန်လေးကိုပြောင်းလဲဖို့လိုနေပြီးဘာသာရေးရာခွဲခြားဆက်ဆံမှုကတိုင်းပြည်အတွက်ဂုဏ်စရာမဟုတ်ပါဘူးလို့အမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF အကြီးအကဲအစ္ဗရာဟင်ကူပါကလွှတ်တော်မှတ်တွေကိုမနေ့တုန်းကပဲပြောဆိုခဲ့တာပါအာဖဂန်နစ္စတန်၊ဆီးရီးယား၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်နိုင်ငံတွေနဲ့အတူအိန္ဒိယနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့နိုင်ငံစင်းမှာထည့်သွင်းဖို့လဲ USCIRF ကတိုက်တွန်းထားပါတယ်။ဒီ USCIRF ရဲ့ဒီနှစ်မေလထဲထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအဆိုးဆုံးနိုင်ငံတွေစင်းမှာထည့်သွင်းထားပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့ပန်ဂျွန်မွန်ပူးတွဲလုံခြုံရေးနယ်မြေကိုအင်ကာနီကတရားမဝင်နယ်ဆက်ဖြတ်ကျော်ဝင်ရောက်ခဲ့တဲ့အမေရိကန်စစ်သားတအုပ်ဟာမြောက်ကိုရီးယားမှာထိန်းသိမ်းခံထားရတယ်လို့ယူဆရပါတယ်။အဲ့ဒီစစ်သားဟာအမေရိကန်စစ်တပ်ရဲ့စီကံပိုင်းဆိုင်ရာအရေးယူမှုတွေနဲ့လည်းရင်ဆိုင်နေရတာပါ
။ What we do know is that one of our service members who was on a tour willfully and without authorization crossed the military demarcation line.We believe that he is in the
ကျွန်တော်တို့သိတာကတောင်ကိုရီးယားကိုတာဝန်နဲ့ရောက်နေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တစ်ဦးဟာခွင့်ပြုချက်မရှိဘဲစစ်ဘက်ဆိုင်ရာနယ်နိမိတ်မြင်းကိုဖျက်ချော်သွားခဲ့တာဖြစ်ပါတယ်။သူကမြောက်ကိုရီးယားမှာထိန်းသိမ်းခံထားရတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်ကာနီကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒီကိစ္စကိုအနီးကပ်စောင့်ကြည့်စုံစမ်းနေပြီးတပ်ဖွဲ့ဝင်ရဲ့ဆွေမျိုးတွေကိုအကြောင်းကြားဖို့လည်းလုပ်နေတယ်လို့သူကပြောပါတယ်။အဲ့ဒီစစ်သားဟာစီကံထိန်းသိမ်းရေးအတွက်တလောက်ခွေးလောက်တောင်ကိုရီးယားမှာရှိတဲ့ထိန်းသိမ်းရေးစခန်းမှာနေခဲ့ရတယ်လို့အမေရိကန်အရာရှိသူက VOE ကိုပြောပါတယ်။သူဟာလက်ရောက်မှုဆွဲချက်နဲ့အပြစ်ကြခံနေရပြီးတဲ့နောက်ပိုင်းမကြသေးမီကတောင်ကိုရီးယားအကျဉ်းထောင်ကနေလွတ်မြောက်လာပြီးအမေရိကန်နိုင်ငံကိုပြန်ပို့ဖို့ခေါ်ဆောင်ခဲ့ပေမဲ့လေရင်ပေါ်ကိုရောက်မလာခဲ့ဘူးလို့ AP နဲ့ AFP သတင်းဌာနတွေကဖော်ပြထားပါတယ်ရှင်။
ထင်ရှားတဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟန်နရီကစ်ဆင်ဂျာတရုတ်နိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပါတယ်။အခုလိုတွားရောက်ခဲ့တဲ့နိုင်ငံသားဝင်ကြီးဟောင်းကစ်ဆင်ဂျာရဲ့တန်တမာရေးစွမ်းဆောင်ရည်ကိုတရုတ်ထိပ်တန်းတန်တမာကလည်းချီးကျူးလိုက်ပါတယ်။ဝင်ကြီးကစ်ဆင်ဂျာရဲ့တန်တမာအမျှော်မြင်မျိုးအမေရိကမှာလိုအပ်တယ်လို့အသက်တရာရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းရဲ့ဒီနေ့ဘီဂျင်းမြို့တော်ခီးစဉ်တွင်တရုတ်ထိပ်တန်းတန်တမာဝန်ကြီးကပြောလိုက်တာပါ။1990ပြည့်နှစ်တွင်မှာတရုတ်နဲ့အမေရိကန်ကြားတန်တမာဆက်ဆံရေးပုံမှန်ဖြစ်အောင်ကြိုးပမ်းခဲ့တဲ့မိတ်ဆွေအောင်ဖြစ်တဲ့ရည်ညွှန်းသုံးနှုန်းပြီးနှစ်နိုင်ငံကြားနားလည်မှုတွေအားကောင်းလောင်ဆောင်ရွက်နိုင်ခဲ့တဲ့အစားမထိုးနိုင်သူတူလို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြီးပြောထားပါတယ်။ဘီဂျင်းမြို့တော်ကိုဒီနေ့ရုတ်တရက်ရောက်လာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟာတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးနဲ့လည်းတွေ့ဆုံခဲ့ပါတယ်။1981ခုနှစ်တုန်းကအမေရိကန်သမ္မတရစ်ချတ်နစ်ဆန်လက်ထက်မှာအမျိုးသားလုံခြုံရေးအကြံပေးဖြစ်ကစ်စင်ဂျာဘီဂျင်းမြို့တော်ကိုတွားရောက်ခဲ့ပြီးနောက်တစ်နှစ်မှာပဲသမ္မတနစ်ဆန်ကွန်မြူနတီနိုင်ငံကိုတွားရောက်ခဲ့တယ်လို့1989ခုနှစ်မှာတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာခဲ့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရ Move Forward Party ခေါင်းဆောင် Peter ကို ဝင်းကြီးကျုပ်ရာတို့အတွက်နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ကြောင်းလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်။ဒုတိယကြိမ်ရွေးချယ်ခံခွင့်မပြုဖို့အဆိုကိုဒီကနေ့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကကိုယ်စားလှယ်တွေဆွေးနွေးပြီးမဲခွဲရမှာအဆိုကိုထောက်ခံသူ395မဲ၊ကန့်ကွက်သူ312မဲမဲမပေးဘဲနေတဲ့သူ10မဲနဲ့နောက်ထပ်ရွေးချယ်ခွင့်မရှိတော့ဘူးလို့ဆုံးဖြတ်လိုက်တာပါ။ဝင်းကြီးချုပ်ယာရုအတွက်အဆိုပြုခံထားရတဲ့တဦးရီသောကိုယ်စားလှယ်ဖြစ်တဲ့ Move Forward Party ခေါင်းဆောင်ဖီတာဟာမီဒီယာလုပ်ငန်းတစ်ခုမှာအစုရှယ်ယာတွေပိုင်ဆိုင်ထားတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဒီကနေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလွှတ်တော်အမတ်အဖြစ်ကနေယာယီဆိုင်ငံ့မှုကိုလည်းဆုံးဖြတ်ခံခဲ့ရပါတယ်။ဒီမိန့်ထွက်လာပြီးမှပဲဖီတာကိုထောက်ခံသူတွေကဖွဲ့စည်းပုံတရားဥပဒေမှာမကျေနပ်ကြောင်းဆန္ဒပြခဲ့ကြပါတယ်။လူမှုကိုကာကွယ်ရမယ့်တရားရုံးကလူမှုကိုစန့်ကျင်ပြီးအခုလိုဆုံးဖြတ်ချက်မချသင့်ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။သူ့ရဲ့ပြုပြင်ပြောင်းလဲအစီအစဉ်တွေမှာထိုင်းတော်ဝင်မိသားစုပေါ်ထိပါစော်ကားမှုတွေကိုတားမြစ်တဲ့ဥပဒေကိုပြင်ဆင်မယ်ဆိုတဲ့အချက်ပါဝင်တယ်လို့အဲ့ဒီအချက်ကပဲဖိထားဝင်ကြီးချုပ်ဖြစ်ရေးမှာအကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့တာပါရှင်
။ယူကရိန်းမြို့တော်ကိုရုရှားပြစ်မှတ်ထားတိုက်ခိုက်နေချိန်မှာပဲတောင်ပိုင်းအချက်အခြားဒေသကိုလည်းလေကြောင်းကဆက်တိုက်နေပါတယ်။မြို့တော်ကီဗ်နဲ့တခြားနေရာတွေကိုအခုလိုတိုက်ခိုက်ခံနေရချိန်မှာပဲယူကရိန်းတောင်ပိုင်းအိုဒီဆာဒေသကိုဒုတိယညအဖြစ်လေကြောင်းကဆက်တိုက်တိုက်ခိုက်ခံခဲ့ရတယ်လို့ယူကရိန်းအရာရှိတွေကဒီနေ့ပဲပြောလိုက်တာပါယူကရိန်းစစ်တပ်ဟာနိုင်ငံတော်ဝန်ကိုရုရှားဘက်ကပစ်လွှတ်လိုက်တဲ့ဒုံးကျည်63စင်းတက38စင်းကိုတော့ပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်အဲ့ဒီဒရုန်းတွေဟာအိုဒီဆာစစ်ကမ်းဒေသမှာရှိတဲ့အခြေခံအဆောက်အုံနဲ့စစ်ဘက်ဆိုင်ရာအဆောက်အုံတွေကိုပစ်မှတ်ထားတာဖြစ်တယ်လို့လည်းယူကရိန်းလေတပ်ကပြောပါတယ်။အိုဒီဆာစစ်ကမ်းဟာတနစ်ကြာသဘောတူထားတဲ့ကောက်ပဲသီးနှံတင်ပို့မှုကိုရုရှားဘက်ကဖျက်သိမ်းကြောင်းမကြေညာခင်အထိအသုံးပြုနေတဲ့စစ်ကမ်းတစ်ခုလည်းဖြစ်ပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကတော့ရုရှားရဲ့နောက်ဆုံးတိုက်ခိုက်မှုဟာယူကရိန်းမှာရှိတဲ့ကောက်ပဲသီးနှံတွေသိုလောင်ထားတဲ့အခြေခံအဆောက်အုံကိုပစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဇူလိုင်19ရက်အာဇာနီနေ့ဗိုလ်ဒူးညထိတဲ့ရောက်တဲ့တွေကိုမခင်လေးနဲ့ပြောပြခဲ့တာပါအခုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မြန်မာနဲ့အရှေ့တောင်အရှစိုက်ဘာရာဇဝင်ဂိုင်းတွေရဲ့အန်ဒီရဲ့ကြွန့်ကျင်သူတွေသတိပေးလိုက်တဲ့သတင်းပါမြန်မာပါဝင်ရှေ့တောင်အရှာနိုင်ငံတွေမှာကြီးထွားလာနေတဲ့စိုက်ဘာရာဇဝတ်မှုတွေဟာကမ္ဘာလုံးဆိုင်ရာလုံခြုံရေးကိုခြိမ်းခြောက်လာနေရမှာတရုတ်နိုင်ငံနဲ့ပတ်သက်ဆက်ဆက်နေတဲ့အပေါ်အမေရိကန်အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်း USIP အကြီးအကဲလီစီဂရန်ဒေကပြောကြားလိုက်ပါတယ်တနင်္လာနေ့ဝါရှင်တန် DC က USIP အမေရိကန်ညီညွတ်ရေးအဖွဲ့ဌာနချုပ်မှပြုလုပ်တဲ့ရှေ့တောင်အရှာရာဇဝတ်ဂိုင်းများအကြောင်းဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မဲ့ရင်ချင်းနဲ့အကြောင်းအဆကိုပြောပြပေးပါဦးခင်ဗျာ
ဝါရှင်တန် DC က USIP American ငြိမ်းချမ်းရေး Institute ဌာနချုပ်မှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီကမ္ဘာလုံးဆိုင်ရာချိန်ချောက်နေတဲ့အရှိတောင်အာရှကရာဇဝတ်ဂိုင်းများအကြောင်းပဲဖြစ်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီအခြေစိုက်လာတယ်ပေါ့နော်နောက်ဆုံးအခြေစိုက်လာတဲ့ဒီတရုတ်နိုင်ငံသားတွေနဲ့ဆက်နွယ်နေတဲ့ဒီစိုက်ဘာရာဇဝတ်ကျူးလွန်မှုတွေနိုင်ငံဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့လေဒီဆွေးနွေးပွဲမှာအလေးပေးပြောဆိုသွားတာတွေ့ရပါတယ်ဒီ American နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတပ်အမတ်ကြီးကိုရိုင်လည်းတက်ရောက်ပြီးတော့ဒီဆွေးနွေးပွဲမှာအဖွင့်မာစကားပြောကြားခဲ့ပါတယ
် Traffickers have leveraged pandemic
လူငယ်တွေနှစ်နှစ်ကျော်ကလေးကကူးစက်ရောဂါဆိုင်ရာစီးပွားရေးအခက်အခဲတွေတိုးမြင့်လာနေတဲ့ကမ္ဘာလုံးဆိုင်ရာလူငယ်အလုပ်လက်မဲ့တွေနိုင်ငံတကာခီးသွွားလာခွင့်ကန့်သက်ချက်တွေကိုလူကုန်ကူးသူတွေကအခွင့်ကောင်းယူအသုံးချခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာလေပတ်နေတဲ့စိုက်ဘာအင်တာနက်လိမ်လည်မှုလုပ်ငန်းတွေမှာအရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်ထောင်ပေါင်းများစွာကိုအာဓမစေခိုင်းပြီးတော့အမျက်ထုတ်ခဲ့ကြပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမတ်ကြီးစင်ဒီဒိုင်ယာကပြောသွားတာပါ။ဒီနှစ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုအစီအခံစာရဲ့ထူးခြားချက်အနေနဲ့
Transnational crime as I think we all know is emerging as a major threat to regional and global
နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေဟာဒေသတွေနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်အထူးကချင်းချောင်းမှုတစ်ခုအနေနဲ့ပေါ်ထွက်လာတာကျွန်မတို့အားလုံးသိကြမယ်ထင်ပါတယ်။ဒီရာဇဝတ်မှုတွေဟာအကအကွယ်မဲ့သူတွေအပါအဝင်အလုပ်ကိုစူးစမ်းလုပ်ကိုင်နေသူတာမောင်းများစွာအတွဲအလွန်အန္တရာယ်ကြီးစေပါတယ်။ထပ်အပြင်ဒီရာဇဝမှုကွန်ရက်တွေနဲ့လုပ်ငန်းအများအပြားဟာကျမတို့ရဲ့ပြည်မရီထဲကတခုဒါမှမဟုတ်နောက်ကျောင်းရာဇဝင်အရာတရုတ်နိုင်ငံနဲ့ဆက်ဆံနေကြောင်းတက်တေအထောက်အထားတွေတိုးတိုးလာနေတာဟာအလွန်စိုးရိမ်စရာကောင်းပါတယ်
တရုတ်နိုင်ငံနဲ့ဆက်စပ်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေဟာဖိလစ်ပိုင်ကမ္ဘောဒီးယားပြည်ရင်အခုမြန်မာနိုင်ငံကိုပြောင်းရွှေ့လာကြတာဖြစ်တယ်လို့ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကဆွေးနွေးပွဲမှာပြောသွားပါတယ်ကင်းပြည်နယ်ရွှေကုတ်ကူမှာရှိနေတဲ့ဒီယာဆွေလုပ်ငန်းတွေကိုနှိမ်နှင်းဖို့အရင်တော်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာစ조사ဆောင်ရွက်ခဲ့ပေမယ့်အခုဆက်အနာတိုင်းပြည်နောက်ပိုင်းစစ်တပ်ဟာသူ့လက်အောက်ခံကရင် BDF နေချားဆောင်တပ်ဖွဲ့နဲ့ပူးပေါင်းပြီးဒီယာဆွေမြို့ကိုထင်ထင်ရှားရှားအကာအကွယ်ပေးခဲ့တယ်လို့အခုလိုပြောသွားပါတယ်
The Myanmar army while you were seeing you know all sorts of
Nangan Tawan Pine တိုက်ခိုက်နေတဲ့မြန်မာစစ်တပ်ဟာဒီရာဇဝတ်မြို့မှာဒီနေ့ AB လမှာတက်တည်ခြံကျက်ပြီးအင်းနဲ့အားနဲ့အကာအကွယ်ပေးခဲ့တာတွေတွေ့ရပါတယ်သူတို့လို့ရအောင်မြင်ခဲ့ပါတယ်ဆိုင်ဘာကြုံပြုတ်ခံရပြီးအတင်းအကျပ်စေခိုင်းခံရသူပေါင်းခမန်းကြီး1000ထက်မနည်းရှိတဲ့အဲ့ဒီမြို့ကရာဇဝတ်ဂိုင်းတွေကိုစစ်တပ်ကအကာအကွယ်ပေးနိုင်ခဲ့ပါတယ်
တရုတ်ဆိုရကတော့သူ့နိုင်ငံသားတွေကိုပြစ်မှတ်ထားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုမြန်မာနဲ့ပူးပေါင်းပြီးနှိမ်နင်းနိုင်ရေးတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးရှင်ကန်းကအတည်လင်းကြေညာထားတာပါတကမ္ဘာလုံးကိုချင်းချောက်လာနေတဲ့ဆိုက်ဘာရာဇဝတ်မှုတွေကိုတရုတ်အနေနဲ့အမှန်တကယ်ဖြေရှင်းဆောင်ရွက်နိုင်ပါမလားလို့ Jason Tower ကိုဆွေးနွေးပွဲအပြင်ဘက်မင်းမြန်ရာမှာသူကအခုလိုပြောပါတယ်
Given that these networks have such tremendous political
အချားတစ်ဖက်မှာတော့ဒီရာဇဝတ်ဂိုင်းကွန်ရက်တွေဟာတရုတ်နိုင်ငံကကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးသူတွေနဲ့ပတ်သက်နေသလိုဒီရာဇဝတ်လုပ်ငန်းတွေကိုဦးဆောင်နေသူတွေဟာတရုတ်နိုင်ငံကိုပြန်သွားတယ်ဆိုရင်သူတို့အတိုက်အမြန်ကိုပြန်ရောက်သွားသလိုမျိုးဖြစ်နေတာပါအထူးသဖြင့်ဒီရာဇဝတ်ဂိုင်းလုပ်ငန်းတွေဟာတရုတ်ရဲ့ပိုလမ်းမအစီမံကိန်းအစပြိုးတဲ့နေရာတွေမှာအဓိကအခန်းကဏ္ဍကပါဝင်နေတာကြောင့်နိုင်ငံရေးအရာလဲတနည်းတစ်လမ်းနဲ့ပံ့ပိုးနေတာပါအဂတိလိုက်စားတဲ့အခြေအနေတွေကြောင့်လဲအဓိကလှုပ်ဆောင်နေတဲ့ရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုနှိမ်နှင်းဖို့ခက်ခဲစေပါတယ
် USIP ဌာနချုပ်မှာမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့နိုင်ငံတကာတရားမျှတရေးမစ်ရှင်အကြီးတဲ့အရာရှိ Jacob Sims နဲ့ဒေတာရင်းကျွမ်းကျင်သူ Philippine Pamokha Elvin Kamaru လည်းဥဆောင်ဆွေးနွေးပြောဆိုခဲ့ကြပါရဲ့ရှင
်မြန်မာနဲ့အရှေ့တောင်အာရှဆိုက်ဘာရာဇဝတ်ဂိုင်းအန်လီယားတွေကိုမိတ်ဝင်ချင်းတိုင်းပြောပြခဲ့တာပါအခုတော့အာဇာနီနေ့ထိမ့်မဲ့ဆေးရနာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုလည်းပွားခဲ့တာပါဒီနေ့ကြောက်ရွံ့တဲ့86ကြိမ်မြောက်အာဇာနီနေ့အခမ်းအနားတွေကိုရန်ကုန်မန္တလေးပါဝင်နိုင်ငံတော်နေရာအတော်များများမှာကျင်းပခဲ့ကြပါတယ်ကြဆုံသွားတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့ဂွန်ပြူတဲ့တစ်ချိန်တည်းမှာပဲအာဏာရှင်လက်အောက်ကြဆုံခဲ့သူအားလုံးကိုလည်းအောက်မေ့ဂွန်ပြူအလေးပြုတာဆနပြတပိတ်ဆင်နွဲတာတွေလုပ်ခဲ့ကြပါတယ်ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုစံကျော်ပြပြပေးပါဦးခင်ဗျာ
ဘူချုံအောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတာ86နှစ်ပြည့်တဲ့အထိမ်းအမန်အာဇာနီနေ့အခမ်းအနားတွေကိုဒီကနေ့ရန်ကုန်မန္တလေးအပါအဝင်မြန်မာနိုင်ငံအနှက်နေရာဒေသအတော်များများမှာကျင်းပကြပါတယ်ရန်ကုန်အာဇာနီဗိမ္မာန်မှာဒီကနေ့စစ်ကောင်စီဦးဆောင်ကျင်းပတဲ့နိုင်ငံတော်အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဦးအောင်ဆန်းဦးတက်ရောက်ပြီးလွမ်းသူပန်းခွေချခဲ့တယ်လို့ဒီပွဲကိုစစ်ကောင်စီအရာရှိတွေအာဇာနီခေါင်းဆောင်တွေရဲ့မိသားစုတွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့နိုင်ငံခြားတန်တမန်တချို့တက်ရောက်ခဲ့ကြပါတယ်။ဆရာနာသိမ်းမှုနောက်ပိုင်းတတိယအကြိမ်ကျင်းပတဲ့အာဇာနီနေ့မှာအာဏာရှင်ဆန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေကတော့လွတ်လပ်ရေးဖခင်အာဇာနီခေါင်းဆောင်ကြီးတွေကိုတာမကဆရာနာရှင်လက်အောက်အသက်ပေးခဲ့ကြသူအားလုံးကိုအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်တိုင်းနယ်ပြည်နယ်တချို့မှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြတပိတ်တချို့ရှိခဲ့တယ်လို့အာဏာရှင်ဆန့်ကျင်ရေးလှုပ်ဆော်တဲ့စာတမ်းတွေချိတ်ဆွဲတာကြဆုံသူတွေကိုအလေးပြုဂုဏ်ပြုတာတွေလုပ်ခဲ့ကြပါတယ်လက်ရှိဆင်နွှဲနေတဲ့ຫນွေဦးတော်လန်ရေးသွေးမေးဖို့အတွက်ရန်ကုန်နဲ့မန္တလေးမှာစတေကာကမ်ပိန်းပြုလုပ်ခဲ့ကြတယ်လို့ကမ်ပိန်းဦးဆောင်သူတူဖြစ်တဲ့ SNC အဖွဲ့တာဝန်ရှိသူကိုစိုးမွအောင်ကပြောပါတယ
်ဟောဟုတ်ကျွန်တော်တို့အခုလက်ရှိရပုံတော့ကျွန်တော်တို့နှစ်ဖွဲ့ခွဲပြီးတော့မန္တလေးရဲ့ရန်ကုန်ရဲ့ဟိုပေါ့အဲနှစ်ခုကျွန်တော်တို့လုပ်ကြတယ်ဗျအခုကတော့ကျွန်တော်တို့ဒီကတော့ဟောပေါ့နော်ဒီမျိုးတွေမှာဒါကျွန်တော်တို့ဒါသွေးမေးဖို့ပေါ့နော်ဒီမျိုးတွေမှာဒီတော်လန်ရေးကိုနည်းနည်းဒါပေါ်ရနေရတဲ့ဘိုင်းတွေရှိရပါတော့ကျွန်တော်တို့မြင်တွေ့နေရတဲ့ဘိုင်းတွေပါပေါ့နော်အဲအားတွေကိုလာကျွန်တော်တို့ဒီအညာဘက်ကိုပြန်ကြည့်ပြီးသိတဲ့သဘောပေါ့နော်နောက်ပြီးတော့သူတို့အနေနဲ့ဒီလိုပုံမှန်နေထားတိုင်းနေနေကြလို့ပေါ့နော်အဲအားတွေကိုကျွန်တော်တို့ကသတိပေးနေလုပ်ဖြစ်တာပါဗျ
ဒါအပြင်လက်နက်ကန်ပဋိပက္ခတွေကြောင့်လုံခြုံရေးနဲ့တွာလာရေးအကန့်အသတ်တွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာလည်းအာဇာနီနေ့အထိမ်းအမှတ်ချီတက်ဆန္ဒပြခဲ့ကြတယ်လို့ဖားကန့်ဒေသခံတူကပြောပါတယ်
ဒီကနေ့2023ခုနှစ်ဇွန်လ19ရက်နေ့မှာကြာရောက်တဲ့86ခုနှစ်မြောက်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ဖက်ကန့်ပြည်သူတွေကျင်းပပြုလုပ်နေတာဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးတက်ပွဲဝင်သွားကြတဲ့ဗိုလ်ချုပ်အောင်ဆန်းနေတကွာအာဇာနည်9ဦးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးအတွက်အသက်ပေးသွားကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကအာဇာနည်တွေမျိုးတုံနိုင်ရေးနဲ့စစ်အာဏာရှင်ကြာရှုံးရေးမှာအသက်ပေးတက်ပွဲဝင်သွားကြတဲ့အာဇာနည်တွေအားလုံးကိုကျွန်တော်အလေးပြုပါတယ်အာဇာနည်တွေအားလုံးကလည်းကောင်းကင်ကတူတူလာပါစေလို့ကျွန်တော်ဆုမကောင်းတောင်းပါတယ်အဲကျွန်တော်တို့ပြည်သူတရားလုံးကလည်းဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မျိုးတုံနိုင်ရေးမှာသွေးမအေးသွားကြပဲနဲ့စစ်အာဏာရှင်အမြင့်ပြတော်လီတီကျွန်တော်တို့တော်လိုင်းကြီးမှာအင်တိုင်းအတိုင်းပူပေါင်းပေါင်းပေးကြဖို့ကျွန်တော်တို့မေတ္တာရက်ခံပါတယ်
။ဆေးအနာသိမ်းပြီးနောက်ပိုင်းဆေးအနာရှင်စန့်ကျင်လှုပ်ရှားမှုတွေတောက်လျှောက်ရှိလာခဲ့တဲ့သခိုင်းတိုင်းမုံရွာမြို့မှာလည်းအာဇာနည်နေ့အထိမ်းအမှတ်အခမ်းအနားနဲ့အတူဆေးအနာရှင်တိုက်ထုတ်ရေးလှုပ်ရှားမှုလုပ်ခဲ့ကြတယ်လို့လည်းကိုခန့်ဖြိုးဝေကပြောပါတယ်
။မုံရွာမြို့လည်းနာရီစဉ်နားမှာပေါ့နော်ဒီ19ဇူလိုင်မမိနိုင်ဆိုတဲ့အဲခေါင်းစဉ်နဲ့မုံရွာလူငယ်များစီယုံကကျွန်တော်တို့ဒီလှုပ်ရှားမှုတစ်ခုလည်းလုပ်သွားတာကိုကျွန်တော်တို့တွေ့ရတယ်ဗျ။ညာနောက်တစ်ခုကကျတော့ကျွန်တော်ဒီမုံရွာမြို့ပေါ်မှာပဲပေါ့နော်။ကျွန်တော်တို့ဒီပါပြည်သူကျွန်တော်တို့ဒီအရောက်တရားနှိပါစုပြီးတော့ဗောနော်ညာဒီမြို့ပေါ်မှာပဲကျွန်တော်အာဇာနည်မြို့တည်ယူမရှိဆိုပြီးတော့ကျွန်တော်ဒီစစ်အာဏာရှင်စနစ်တိုက်ဖြတ်ရေးလှုပ်ရှားမှုလုပ်သွားရလဲကျွန်တော်တို့ရှိတယ်ဗျဟုတ်အခုလက်ရှိကတော့ကျွန်တော်တို့ဒီမြို့ပေါ်မှာတော့ကျွန်တော်ဒီလူလူလှုပ်ရှားမှုနှစ်ခုတော့လုပ်သွားတာတော့တွေ့ရတယ်ဗျကျွန်တော်တို့ဒီအာဇာနည်ကြီးကတော့ကျွန်တော်တို့နိုင်ငံအတွက်တကယ်ကိုကျွန်တော်ဒီအကြီးကြီးတဲ့နေဖြစ်တယ်ဗောနော်ဒီနိုင်ငံရေးရလဲကျွန်တော်အကြီးပါတယ်နေ့တစ်နေ့ဖြစ်ပါတယ
်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအနေနဲ့စစ်တပ်အာဏာသိမ်းထားတဲ့ကာလမှာအာဇာနည်နေ့ကိုကိုနီးကိုဟန်နဲ့ဂုံပြုကျင်းပခဲ့ကြပြီးဆင်အာနာရှင်ကိုဆန့်ကျင်ဖို့အတိအကနှိုးဆော်ခဲ့ကြတာဖြစ်ပါတယ်။အာနာမသိငင်တုန်းကလိုအခမ်းအနားတွေစုဝေးကျင်းပပြီးအာဇာနည်ဗိမာန်တွားရောက်ဂုံပြုတာရန်ကုန်လူမျိုးကြီးတွေကလမ်းမတွေပေါ်မှာကားတွေကိုရက်တန့်ဟွန်းတီးတာတွေကတော့အနည်းချင်းလောက်သာရှိခဲ့ပါတယ်ခင်ဗျာ
။အာဇာနည်နေ့အထိမ်းအမှတ်ဆင်အာနာရှင်ဆန့်ကျင်ဆန္ဒပြရေးလှုပ်ရှားမှုလဲပါခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ဒီအာဇာနည်နေ့မှာပဲမြန်မာနိုင်ငံပဲချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ကနေဆက်လုံချုံရေးတိုးမြင့်လိုက်တာပါထိုင်းမြန်မာနေဆက်ကင်းပြည်နယ်အတွက်မှာစစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလူမျိုးရေးတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်မဲဆောက်ပါဝင်ထိုင်းနေဆက်ဒေသမြို့နယ်၅ခုမှာလုံချုံရေးတိုးမြင့်ချထားလိုက်ပါတယ်နေဆက်လုံချုံရေးစိုးရိမ်မှုတွေနဲ့ထိုင်းနယ်ခြားဆောင်တပ်ကစောင့်ကြည့်စစ်ဆေးတာတွေလုပ်နေတဲ့အကြောင်းထိုင်းမြန်မာနေဆက်ခြေဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံနဲ့နယ်စပ်ချင်းဆက်နေတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေကနယ်စပ်တလျှောက်လက်နက်ကြီးတွေနဲ့နေရောညပါအဆက်မပြတ်ပစ်ခတ်နေတာတွေကြောင့်ပါထိုင်းမြန်မာနယ်စပ်ဒေသတွေဖြစ်တဲ့မဲဆောက်မဲလမဖော့ဖရထက်ဆောင်ရမ်းနဲ့အုံဖြံမြို့နယ်၅ခုမှာမနေ့ကဇူလိုင်လ၁၈ရက်နေ့ကစလို့လုံခြုံရေးတွေတိုးမြင့်ချထားတာပါမြန်မာနိုင်ငံဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းနယ်ခြားဆောင်တပ်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေကနယ်ခြားဝင်ထွက်နေရာတွေကိုအသေးစိတ်စစ်ဆေးစောင့်ကြည့်နေတာဖြစ်ပါတယ်။ထိုင်းနယ်ခြားဆောင်တပ်ဗိုလ်မှူးကြီးဖုန်စတောင်နီပရာကိုရန် UCB အနီးကပ်စောင့်ကြည့်နေပြီးတော့မြန်မာနိုင်ငံဘက်ကနေဝင်လာမဲ့စစ်ရှောင်ပြည်သူတွေနဲ့ဒဏ်ရာရသူတွေရှိမရှိနဲ့ထိုင်းဘက်ကနေစေဝါရိတ်ခါတွေပို့ဆောင်ဖို့လုပ်နေတာတွေရောရှိမလားဆိုတာကိုစီစစ်စောင့်ကြည့်စစ်ဆေးနေတယ်လို့သိရပါဗျ။နေဆက်လုံကြုံရေးတိုးမြင့်ခြားလာနဲ့ပတ်သက်လို့တော့ဗိုလ်မှူးကြီးဖုန်စတောင်ကထိုင်းဘာသာနဲ့အခုလိုပြောပါဗျ။ထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့နေဆက်ဒေသအရေးမှာထိုင်းနယ်မြေအတွင်းစစ်ကြောထိခိုက်ဆုံးရှုံးမှုတွေဖြစ်လာမှာကိုကာကွယ်တဲ့အနေနဲ့အခုလိုမျိုးနေဆက်လုံကြုံရေးကိုတိုးမြင့်လှုပ်ဆောင်ရတာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။ဒီကနေ့ဇူလိုင်လ19ရက်နေ့မနက်ပိုင်းမှာတော့နေကြောက်တောက်တက်အမှတ်346နဲ့ Ranger အမှတ်14တပ်ဖွဲ့ဝင်တွေဟာစစ်ရင်တန်းစိုက်ကယ်တွေနဲ့မိုးရင်မြစ်လို့ခေါ်တဲ့တောင်ရင်မြစ်ကြောင်းတစ်လျှောက်ကင်းလက်စစ်ဆေးနေတာတွေ့ရပါတယ်။ကရင်ပြည်နယ်အတွင်းမှာတော့ကရင်အမျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်နယ်မြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်တစ်နဲ့စစ်ကြောင်းကော်ပိုရာစစ်ကြောင်း Federal Wing Drone တပ်ဖွဲ့တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာပါ။ဒီလိုတိုက်ပွဲတွေကြောင့်ထိုင်းဘက်မှာလည်းစိုးရိမ်မှုတွေပိုများလာနေတာဖြစ်တယ်လို့လည်းနေဆက်ဒေသမှာနေထိုင်သူတို့ကပြောပြပါဗျ
။ကြပါလက်ကတောင်မှာတိုက်ပွဲတွေကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာကြပါထိုင်းမြန်မာနယ်စပ်မှာဒီထိုင်းဘက်ကတွေတော်ကလုံခြုံရေးတွေကတော့တော်တော်လေးချလာချထားများလာမှာ။ဘက်မှာတိုက်ပွဲတွေတော်တော်ပြင်းပြင်းထန်ထန်လက်နက်ကြီးတွေနဲ့တနေလုံးတညာလုံးပြင့်နေတဲ့အတိုင်းနဲ့ဒီဘက်မှာအဲ့လိုတော့မရဘူးအဲ့လိုစိတ်ပိုင်းနဲ့ဖြစ်နေတာခါကြတော့ထိုင်းဘက်ကကြလာမှာဆိုတော့လုံခြုံရေးချထားတာရှိတယ်။
မြန်မာနိုင်ငံဘက်မှာအခုလိုမျိုးတိုက်ပွဲတွေပြင်းထန်လာတိုင်းအိန္ဒိယချင်းထိုင်းနိုင်ငံတွေကိုစစ်ဘေးတိမ်းရှောင်လာသူတွေအလုံးအင်းနဲ့ထွက်ပြေးလာလေရှိတာကြောင့် Diapoma, Tayana by Niga, Soyan Pubandi Jaraba, Bigger AB Larunga Lem, Yamanang and Dwayne, Taipwari, Gentani de Che, Sibishan, Shitang Termine, Time Beggo, Alone Yene, Twepi Colongera, Shibare, Napet Taipwari, Lenaji, Nepikata, Lijangani, Taikaita Rijang, Time Yaman is at Tang Yemieni, Sibishan Yaduri, and Yapia Shinevi, the Chogaro, the Nequejo Jaredi, Niamapian and Jadiba Wishim.
မြန်မာဘက်တိုက်ပွဲတွေကြောင့်ထဲနေဆက်လက်ချက်နှုတ်ကြုံရေးတွေ့မြင်လိုက်တာကိုမေးမှာပြပြကြတာပါအခုလဲကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဆက်ပြင်းထန်နေတာပါကရအိုကချင်လွတ်မြောက်ရေးဖွဲ့ဌာနချုပ်လိုက်စားဘက်ကိုစစ်ကောင်စီကမျက်ကြီးနားနဲ့ဗမောကနေတိုက်ရရတွေ့မြင်ပို့ဆောင်နေပြီးဝိုင်းမော်နယ်မုံမောင်မြို့နယ်တွင်မှာတိုက်ပွဲတွေဖြစ်နေပါတယ်တချင်ထဲမှာရှမ်းမြောက် ရာမှာတူသိဆုံးခဲ့ရပါတယ်။စီးပတိပကတိုးမြင့်လာနေတဲ့ခြေနေကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အခြေဆိုင်ရာလိုင်ဇာဒေတာမှာစီးရေးတင်းမာမှုမြင့်တက်လာနေတာဟာရက်သက်တစ်ပတ်နှစ်ပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းဂျိုကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းနေ့စဉ်ရှိခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းဝိုင်းမော်မြို့နယ်ဂျာပူခေါ်မလန်းရံဘက်မှာမနေ့ကနဲ့ဒီကနေ့နှစ်ရက်ဇတိုက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဟိုဂျာပူမလန်းရံမှာကျတော့မနေ့ကနေ့ပြစ်တယ်လို့ပြောကြတယ်။နောက်ဒီနေ့လည်းနေ့ပြစ်ကြတယ်တဲ့။ဟိုအောင်ရံနဲ့ဘာလို့ရံဆက်တော့ဒီလိုဆိုဟိုဟာဒီဟာတော့အတမထုတ်ဘူး။
မလန်းရန်တပတ်ရန်ဂ ਾਇ ရန်နဲ့ဂဇူးစားတဲ့ကျေးရွာတွေဟာမြကြီးနားဗမော်လမ်းပေါ်မှာရှိပြီးတိုက်ပွဲဖြစ်ပွားရင်ထိခိုက်မှာစိုးရိမ်တာကြောင့်ဒေသခံပြည်သူတွေဟာစစ်ကောင်စီစစ်ကြောင်းတွေရောက်လာတိုင်းတောတောင်တွေနဲ့တင်းရှောင်နေရတာတွေရှိပါတယ်။အဲ့ဒီဒေသတွေဟာလိုင်ဇာမြို့ရဲ့မြောက်ဖက်ဝိုင်းမော်ဒေသမှာတည်ရှိတာဖြစ်ပါတယ်။လိုင်ဇာမြို့ရဲ့တောင်ဘက်မိုးမောင်မြို့နယ်အတွင်းမှာလည်းဒီကနေ့မနက်9နာရီလောက်ကစစ်ကောင်စီနဲ့ KIA တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးမောင်မြို့ဒေသခံတူကအခုလိုပြောပါရယ်
အဲဒီမလဲဟိုနောက်ကမှဖြစ်တယ်ရဒီဟိုမင်းလဲချောင်းလေအဲမင်းလဲချောင်းလေဘယ်မှာခင်းခဏနိုင်ခွဲချစ်နိုင်အနောက်ကစာ
နောင်ကုန်းရွာဟာဗမော်မြေကြီးနားကားလမ်းမရဲ့အနောက်ဘက်မှာရှိပါတယ်ဝိုင်းမော်မြို့နဲ့မိုးမောင်မြို့နယ်အတွင်းကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါရယ
်ဟိုဘာရယာဘက်မှာကစုဘက်မှာတော့ဟိုသူလာတဲ့စစ်တောင်းတွေကိုကြားဖြတ်တဲ့ဘက်တိကျပါလေရှိကြတာဘက်ကတော့ဒီမနေ့ပဲဟိုကစုဝဲအဲကျေးဝါနားမှာဖြစ်တယ်ဆိုတာကြားပါတယ်ကျွန်တော်တန်တေးကြားတဲ့စာတော့တရင်တော့တက်ပါတယ်ဒါပေမဲ့အဲတေဝနောမဟုတ်တယ်ဟောပေါ့နော်ဟိုဘုံညာဘက်မှာဖြစ်တာတော့မကြားဘူးခဏဟိုဘုံညာဘက်ကတော့တက်ပြတော့တော့မဟုတ်ဘူးခဏလက်နှစ်ချီနဲ့အဲဖြစ်တာတော့ရှိပါတယ်ရင်းဆက်တက်ပြတော့မဟုတ်ဘူးခဏ
ဒေါဖုံရန်ဟာလိုင်စာရဲ့တောင်ဘက်မှာရှိတာပါပြီးခဲ့တဲ့ရက်တွေကတော့ဒေါဖုံးရံမြောက်ဖက်ကခါလာရံဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောင်ဝံနဲ့ဒင်ဃာရံကျေးရွာကဒေသခံတွေနေရဲဆွန့်ခွာတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဟိုမုံဘက်မှာလည်းမနေ့ညနေကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီရဲ့ကောင်ရတပ်စခန်းကို KIA ကစီးနှင်းခဲ့တာလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
အကုခဘက်မှာကတော့မနေ့ကညနေ၄နာရီခွဲချိန်ကလည်းဒီခမုံအဲ့ဒါမှာတက်ပေါ်တယ်ရှိတယ်။အဲဒီကောင်ရာဆိုတဲ့နေရာကတော့ကျွန်တော်တို့တိုက်ရင်ကိုယ့်ရဲ့ဝင်ထွက်တဲ့ဓာန်ကြားလောက်ပါပေါ့။တို့ကအဲ့ဒီလမ်းကိုချင်းချုပ်ချင်းလို့ပေါ့နော်။အဲတုံးကလောက်တော့ရှိတော့ပြီတယ်အမှခန်းထိုင်တာ။အဲ့ဒါကိုဝင်ကြည့်တာဖြစ်သွားတယ်။အဲဒီနေ့တော့တိုက်ပွဲတော့မရှိဘူးဒါပေမဲ့အကျက်ဖိုက်တာဒီနောက်ဝေးကြတယ်ဆိုတဲ့ဒရင်းတော့တက်ပါတယ်
တိုက်ပွဲတွေဟာည၈နာရီလောက်အထိဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကနန်းဖက်ကာကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်နန်းဖက်ကာကျေးရွာအတွင်းကြားရောက်ပောက်ကွဲတဲ့လက်နက်ကြီးကြီးကလူ၄ဦးကိုထိမှန်ခဲ့ရမှာတဦးသေဆုံးသွားခဲ့တယ်လို့ကုတ်ခိုင်ဒေသခံကပြောပါတယ်
အမေကတိုက်ပွဲဖြစ်တဲ့ကြောင်မှာပေါ့နော်ကိုယ်ကဒီကဒီလက်ကြီးလက်ကြီးကြားလာတယ်အခုလည်းချိန်မှန်လို့ပြောတော့မပြောတော့ဘူးရှိရတော့၄ရောက်ပေါ့အာတရားပြီးတော့ရေမေကပြီးတော့လည်းတော့ဆိုးတော့ကတော့ကြောက်ပြတော့သူကနမကဟိုကရပ်ပေါ်မှာဒီလိုညောပေါ့ဒီကနေ့ဆိုတော့မချင်းနိုင်တော့မှာစတာ
လက်နေကြီးထိမှန်ပြီးနန်းဖက်ကတိုက်နယ်ဆေးရုံကိုပို့ဆောင်ခဲ့တဲ့နောက်ခုခိုင်ဆေးရုံကိုပြောင်းရွှေ့ကူတာခဲ့တာဖြစ်ကြောင်းနဲ့သေးဆုံးသွားသူဟာအသက်15နှစ်အရွယ်ចောင်းသားတဦးဖြစ်တယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေထဲမှာတော့ အသက်6နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပါတယ်ခင်ဗျာ
။ကချင်နဲ့ရှမ်းမြောက်တိုက်ပွဲပြင်းထန်နေတာကိုကိုငင်းချန်ပြပြခဲ့တာပါ။ဗိုလ်ဒုညရဲ့အခုလိုသတင်းပေးပို့ချက်တွေအပြီမှာတော့မချခင်မှာလဲဥကျော်စံတာကိုမေးရတဲ့ editor နဲ့ဆွေးနွေးခန်းပါဝင်ဗိုလ်ဒုညအပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာကတော့facebook.com/viewburmese ဖြစ်ပါတယ
်။ VOA American တန်ရဲ့ဇူလိုင်16ရက်အာဇာနည်နေ့ဗိုလ်ဒုညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00အထိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့တက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ VOA ရဲ့ဒုတိယပိုင်းအစီအစဉ်တွေမှာတော့ဗိုလ်ဒုညပတ်စင်ကန္တာအဖြစ်ပြောပြနေကြအက်ဒီတာနဲ့ဆွေးနွေးခဲ့မှာဥကျော်စံတာသုံးသက်ထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရနိုင်ရဲ့အားကစားကန္တာဒီပတ်စဉ်အစီအစဉ်တွေကိုစက်တိုက်တဝါကြီးနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေးနွေးခဲ့မှာအာဆီယံအစည်းအဝေးပွဲမြမရေးရလက်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ပြီးဆုံးသွားတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲတွေမြမရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးရာကနေမြမပြဿနာပြည်ရဲ့ရေးအတွက်အတက်ဖွဲ့အဖြစ်ရခဲ့ပါသလားမမသစင်အောင်ကဥကျော်စံတာကိုမင်းမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဥကျော်စံတာရှင
်မင်္ဂလာပါမျိုးစင်
ဒီကဲပတ်တုံးကကျမတို့ဒီအာဆီယံနိုင်ငံရေးဝန်ကြီးများစီဝေးနဲ့ပတ်သက်ပြီးတော့ဟိုဘာပေါ်ထွက်လာနိုင်တယ်လဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီစီဝေးကပြီးသွားပါပြီ။ဒီတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ရလက်ကဘလို့ထူးခြားတာရှိပါလဲ
။အာရလက်ကိုပြောမှာထူးခြားမထူးခြားဆိုတော့ကျွန်တော်ဆုံးဖြတ်မှာပေါ့လေ။ရလက်ကတော့သူရဲ့30မျက်နှာလောက်ရှိရဲ့ကြီးညာကြီးထဲမှာမြန်မာအကြောင်းနဲ့ပတ်သက်ပြီးတမျက်နှာလောက်ပါပါတယ်။ဆက်လက်30ချက်ရေးထားတယ်။အဓိကပြောထားတာကတော့နံပါတ်၁ကတော့အာဆီယံရဲ့မူငါးချက်ကိုဆက်လက်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုတော့အခိုင်အမာထပ်ပြီးတော့ပြောပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာဖြစ်တဲ့အကြမ်းဖက်မှုတွေ၄ချောင်းတိုက်ခိုက်မှုတွေသုံးဆုပ်ချတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံကိုထိုင်းဒုတိယဝန်ကြီးချုပ်ပရမတ်ဝီနိုက်သွားခဲ့တဲ့ကိစ္စကိုသူတို့ကနိုင်ငံတချို့ကဖွဲ့ဝင်နိုင်ငံတချို့ကလည်းပဲ positive ဖြစ်တယ်ကောင်းတယ်လို့ပြောကြတယ်ဆိုပြီးတော့ပြောတယ်။ဒါပေမဲ့သူတို့ကတော့ဟာအရှင်ရဲ့ဘူတိုင်းဖြစ်တဲ့ဘာလို့လို့ဥက္ကဋ္ဌနဲ့ညှိနှိုင်းပြီးတော့လွတ်စင်တယ်လို့ပြောထားပါရယ်။နောက်တစ်ချက်ကဘာကိုပြောလဲဆိုလို့ရှိရင်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူငါကျရဲ့လွတ်ဆောင်မှုဘယ်လောက်ထိခီးရောက်ခဲ့လဲဆိုတာကိုလာမယ့်စက်တင်ဘာမှာလုပ်မယ်ထိပ်သီးပေါ့နိုင်ငံကောင်းဆောင်တွေရဲ့အစီအစဉ်မှာသူတို့တင်ပြပြီးတော့ဆွေးနွေးမယ်လို့ပြောထားပါရယ်။အဓိကဒါပဲပြောထားတယ်ဆိုတော့ထူးခြားကလားအဲ့ဒါတွေဆွေးတော့စဉ်းစားလိုက်ကြည့်ပြီးတော့မထူးခြားဘူးလို့ပြောလို့ရမယ်ထင်ပါတယ်ခင်ဗျာအဲ့ဒါဒီတိုင်းလည်းပဲမကြာခဏကြာနေရတဲ့ကိစ္စပေါ်လာတယ်ကအ
ဲ့ဒီအာဆီယံအဖွဲ့ဝင်တွေဘက်ကတိတ်ပြီးတော့မထူးကြဘူးဆိုရင်အမေရိကန်တရုတ်သူတို့ကရောဘလို့မျိုးဟိုသတင်းစကားတွေပေးပါတယ်မြန်မာနဲ့ပတ်သက်ပြီးတော့
အမေရိကန်ကရောတိုင်းငယ်ရေးဝန်ကြီးကမသွားခင်ကတည်းကအန်သွင်ဘလင်ကင်ကအာဆီယံကိုမူဝါဒအတိုင်းဖိဖိစီစီကင်တယ်ဟိုတိုက်တွန်းမယ်ဘာညာဆိုပြီးတော့ကြုံဝါပြီးတော့သွားတယ်ပေါ့လေဟိုရောက်တော့လဲအဲ့ဒါပါပဲအာရှန်မူငါကျဲတိုင်းဆက်လက်လုပ်ပါဆိုတာတော့ပဲသူကပြောပါတယ်ပြောပြီးတော့အာသူ့ကိုအဲ့ပရမုတ်ဝီနိုက်သွားတဲ့ကိစ္စကိုသတင်းထုတ်တွေကအတင်းကျပ်မေးတယ်သတင်းထုတ်တော့မဖြစ်ဘူးသူကလွှဲချောက်ပြီးတော့အဲ့ဒါကိုသူကအာရှန်မူငါကျဲတိုင်းလုပ်ဖို့ပဲပြောတယ်ဆိုတော့သူ့ပါးစပ်ကလည်းသိပ်မထူးကြဘူးအဓိကသူအဲ့ဒီကိုလာတဲ့ကိစ္စကအာရှန်မှာတရုတ်မှမဟုတ်ဘူးဟန်တာဘူးအဓိကသွားတာဖြစ်ပါတယ်မြန်မာအရေးကောင်းအောင်ဘယ်လိုလုပ်မယ်ဆိုတာကျွန်တော်အရင်ပြောခဲ့သလိုပဲသူကဒါတမန်ကိစ္စမြတ်လာယူဆထားတူတယ်လို့ထင်ပါတယ်ဆိုတော့တရုတ်ကလည်းထုံနီးလောက်မှာပဲသို့တော်လည်းပဲတရုတ်ကတော့ပရမုတ်ဝီနိုက်မြန်မာနိုင်ငံကိုသွားတယ်ဒေါန်ဆန်းစုကြည်နဲ့တွေ့တယ်ဆိုတော့သူကထောက်ခံတယ် positive ဖြစ်တယ်ဘယ်နည်းနဲ့ပဲသွားနှစ်ဖက်အပြုသဘောနဲ့တွေ့ဆုံဆွေးနွေးရင်ကောင်းမယ်ဆိုတာကိုသူကပြောတယ်ဆိုတော့တရုတ်ကတော့အမေရိကန်နဲ့နည်းနည်းတကြွသူကတစ်ချိန်တည်းမှာသူကအာဆီယံရဲ့မူငါချက်ကိုလည်းသူကထောက်ခံတယ်အာဆီယံမူငါချက်ပြည်မြောက်အောင်အောင်မြင်လို့ဖွားလဲသူအားပေးလို့ပြောပါတယ်ဒ တရုတ်ကအမေရိကန်နိုင်ငံသားဝင်ကြီးကိုသူတို့အဲ့ဒီမှာဘေးထွက်အစည်းအဝေးနေနဲ့ထိုင်းကပရမိုဝင်နိုင်တဲ့သူတို့အကျိန်းနဲ့ဆွေးနွေးကြတယ်ခင်မင်းကြီးနဲ့ရောက်ဖလဲတကယ်နဲ့သူတို့ထိုင်းနဲ့အမေရိကန်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ထိုင်းနဲ့တရုတ်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ဆိုသူတို့သူဘက်ကဆွေးကြခြင်းသာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လုပ်ခဲ့တာဟာတော့အမေရိကန်ဘက်ကတော့စိတ်ထူထူခြားခြားမရှိပါဘူးတရုတ်ကလည်းဒီတိုင်းပဲဒါပဲနှစ်ဖက်စစ်ဆန်းညှိနှိုင်းဖို့တရုတ်ကထူထူခြားခြားရိုက်ထိုင်းနိုင်ငံထိုင်းသူကြောင့်ဝင်ရောက်သွားခဲ့တာကိုထောက်ခံခြင်းတခုပဲထူးခြားလို့ပြောမှာဖြစ်ပါတယ်။
အဲ့တော့ဒီမှာပါဟို EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကသူကမြန်မာစစ်ကောင်စီကိုအတိမတ်မပြူဘူးလို့ဒီသူကမိန်ခွန်းမှာပြောပါတယ်နော်။ဟု
တ်တယ်ဟုတ်တယ်။
အဲ့တော့ဒီ EU နဲ့ဒီ ASEAN နဲ့ EU နဲ့အလဲကျပူးပေါင်းဆောင်ရွက်ရေးမှုအဖြစ်မြန်မာကဆောင်ရွက်ရတော့မဲ့အချိန်မှာအဲ့လိုအချိန်မှာသူကဒီလိုပြောလိုက်တယ်ဆိုတော့ဟိုဒါဘလို့အကျိုးသက်ရောက်မှုရှိနိုင်မှာလဲ။
ဟုတ်ကဲ့ဒီအာဆီယံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့မြန်မာနိုင်ငံပေါ်ဘယ်လိုသဘောထားတည်နေဆိုတော့ EU ကပို့ပြီးတော့လက်တွေ့ကြတယ်ထိရောက်တယ်သူကသူတို့ကိုဂျိုးတဲ့သူကမြန်မာနိုင်ငံရဲ့စံကိုမူကိုသူတို့ဆုံးဖြတ်တဲ့သဘောပေါက်ပါတယ်သူတို့ EU တစ်ဖွဲ့လုံးအနေနဲ့ကမြန်မာအရေးမှာသူတို့ဒီအာဆီယံနဲ့ပြိုင်ပွဲကိစ္စတွေမှာသူတို့ထောက်လို့စိတ်ဝင်စားဖို့တရုတ်နဲ့လည်းသူတို့ဟာမြန်မာရင်းနှီးနှီးဆက်ဆံတဲ့ပြင်သစ်တို့ဒါစပိန်တို့ဆို EU နိုင်ငံတွေဟာသိပြီးတော့ဆက်ဆံရေးကောင်းနေတဲ့နိုင်ငံတွေဖြစ်ပါတယ်ဒီဦးနဲ့လည်းသိပ်ပြန်ဆိုင်နေတဲ့နိုင်ငံတွေမဟုတ်ဘူးဆိုတော့သူတို့ဟာသူတို့ရဲ့ယက်တီချက်ကတော့ဒါသူတို့ကစီးပွားရေးဆက်သွယ်ရေးမှာနောက်မြန်မာနိုင်ငံနဲ့ဆက်ဆံမယ်ဆိုမြန်မာနိုင်ငံကိုသူတို့ရဲ့လွတ်လပ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါကြိုးဆိုသင့်တဲ့ကိစ္စပေါ့လေပူပြီးထိရောက်နိုင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံကိုအာဆီယံကူစဲဖြစ်ငါတို့လက်မခံနိုင်ဘူးပြောရင်အာဆီယံကစဉ်းစားရမယ်မြန်မာနိုင်ငံကိုမင်းတို့ကိုယ်လည်းအဖြစ်နဲ့မလွတ်နိုင်ဘူးဆိုပြီးတော့နောက်တရက်ကိုစဉ်းစားမယ်ဆိုတော့အာဆီယံဒဲမကွန်ထက်ကမြန်မာနိုင်ငံပူပြီးဘေးရောက်သွားနိုင်တဲ့သဘောဖြစ်တယ်အေယူရဲ့ပြောလိုက်တဲ့ကိစ္စဆိုတော့အေယူပြောကြတဲ့ကပူပြီးထိရောက်မယ်လို့ဆိုပါတယ်အ
ဲ့တော့ဒီအာဆီယံနိုင်ငံညာရေးဝန်ကြီးတွေအစည်းအဝေးနဲ့အချိန်ကြိုက်ဆိုတယ်လို့ပဲပေါ့ထိုင်းကဒီဒိုဒုတိယဝန်ကြီးချုပ်နဲ့နိုင်ငံညာရေးဝန်ကြီးတာဝန်ယူထားတဲ့ဒွန်ပရမိုဝန်နိုင်သူကဇူလိုင်9ရက်နေ့တုန်းကတဲ့သူဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့ဆိုပြီးတော့ဒီစီဝေးပေါ်မှာပြောလိုက်တော့ဟိုတော်တော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားပါတယ်။နောက်ပြီးတော့ဒေါအောင်ဆန်းစုကြည်ကဒီဟိုတွေ့ဆုံဆွေးနွေးရေးကိုဟိုလှုပ်ကြဖို့အတွက်ပြောရဲဆိုရဲဟိုပုံစံမျိုးလဲသူကပြောပါတယ်။ဒီပေါ်မှာကောဘလို့မြင်ပါလဲ။
ပြောကြရတယ်တော်များပါတယ်ပရမိုဝီနိုက်သွားတဲ့ခီးစဉ်ကိုသူသွားရောက်တာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတယ်ပူပြီးဖြစ်နိုင်တဲ့ဝေဖန်မှုကတော့ထိုင်းနိုင်ငံရဲ့အကျိုးစီးပွားဆိုရယ်ပရမိုဝီနိုက်တို့ရဲ့အစိုင်းဝိုင်းသူတို့ရဲ့ပါတီသူတို့ရဲ့ pro royalist ပေါ့လေဘီယင်စတေလိုလာတဲ့အစုတွေစစ်တပ်နဲ့လွန်သင်တဲ့ဒါဗမာလိုခေါ်ပမာပြဆုံးတဲ့ chronic elite တွေပေါ့သူတို့ရဲ့စီးပွားရေးကမြန်မာနိုင်ငံမှာအများကြီးထိတွေ့ဆက်ဆံနေတယ်ဆိုတော့တကယ်လို့နောင်အခုတော့ဖြစ်လာမယ်မသိရောက်ပေါ့လေအဲဖီတာရောပါတီလိုဟာမျိုးကတက်လာရင်မြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ခိုင်မယ်ပြောတော့ဒီဆက်ဆံရေးတွေပြတ်သွားမှာစိုးတယ်ဆိုတော့သူတို့လူရန်းစားအကျိုးစီးပွားအပြင်သူတို့နိုင်ငံဟာလည်းပဲမြန်မာနိုင်ငံကဒီသဘာဝတန်ဝေးတွေကိုမှီခွာထားနေရတာ 3.6 ဘီလီယံဒေါ်လာကိုစီးရတယ်တကယ်ကိုဆိုတော့လည်းအကျိုးစီးပွားတွေမဟုတ်ပါဘူးဆိုတော့ဒါတွေကိုလည်းပြတ်သွားမှာစိုးလို့သူသွားရောက်တယ်ဆိုပြီးတော့သူရဲ့ခေစဉ်ကိုဝေဖန်တာဆိုမြန်မာနိုင်ငံကိုသွားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တယ်ဆိုရဒေါအောင်ဆန်းစုကြည်ကပြည်သူတွေနစ်နာနေပြီညီညာရေးအတွက်သူနဲ့စကားပြောဖို့ဆွေးနွေးဖို့ပြောတယ်လို့သူပြောတဲ့စကားကျွန်တော်ကုတ်တူပြောပြရစီအဲ့ဒီစကားဟာတကယ်လို့ပြောခဲ့ရင်ဆွေးနွေးခဲ့ရင်ကောင်းပါတယ်ဒေါအောင်ဆန်းစုကြည်မှာစိတ်ထဲမှာတကယ်တမ်းလည်းဒီလိုရှိပါတယ်သူစိတ်နိုင်ပါတယ်သူကအများအားစကားပြောခြင်းနဲ့ဆွေးနွေးခြင်းနဲ့ညှိနှိုင်းခြင်းနဲ့ဒီလိုသူက dialogue culture ကိုအများအားတိုးမြှင့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတော့ဒါလည်းကောင်းတယ်ဆိုတော့ဒါကမြန်မာစစ်ကောင်စီကဘာကြောင့်ခွင့်ပြုသလဲ။ဒါလည်းပဲမြန်မာစစ်ကောင်စီကသူတို့အကျိုးအတွက်ပေါ့လေသူတို့ထပ်ပေါက်ပိတ်နေပြီသူတို့ထပ်ပေါက်ဆရာတဲ့နဲ့နိုင်ငံတကာမှာနည်းနည်းနည်းနည်းပဲလှဆင်ရှင်လို့တယ်။ဘာအတွက်ပဲလှုပ်လှုပ်အကျိုးသက်မှုပဲကြည်ရမှာဖြစ်ပါတယ်။ဟုတ်မှန်မှာပဲသူတို့ကလည်းသူတို့ကထပ်ပေါက်ကပိတ်နေပြီလေ။တင်းခံရရမြနေပြီဆိုတော့သူတို့ထပ်ပေါက်ဆရာတဲ့အနေနဲ့တွေးခွင့်ပေးရလဲဖြစ်နေပါတယ်။ဒါပေမဲ့မျောလင့်တာတစ်ခုကဒီစစ်ကောင်စီကသူတို့ရဲ့အမှားကိုပြင်းကျင်တယ်ဆိုတဲ့စိတ်ဓာတ်ပြင်းရဲတဲ့သတိနဲ့လုတ်တယ်ဆိုတာမျိုးဖြစ်ပါစေလို့ပဲမျှော်လင့်ပါတယ်။အဲ့လိုဖြစ်ပြီးတော့ဆွေးနွေးရရဲ့ဆိုရင်တော့ဒါအကျိုးမေုံနိုင်ဘူးလို့ယူဆပါတယ်။နောက်တစ်ခုကျွန်တော်ပြောချင်တာကပရမိုဝီနိုက်ကပြောတယ်မြန်မာနိုင်ငံပြတ်တောက်သူနှစ်ပိုင်းခွဲတယ်လောလောဆယ်ပြတ်နာတော့ဒေါန်ဆန်းစုကြည်နဲ့ဒီ NLD နဲ့စစ်တပ်နဲ့ပြည်လည်ရေးကိစ္စဖြစ်တယ်။တိုင်းရင်းသားတွေပြတ်နာတော့နောက်မှသိကြဆိုရောသိကြတော့မဟုတ်ဘူး။ထိတွေ့ဆက်ဆက်နေတပေါင်းတည်းထိုင်နဲ့ဖြစ်ရှင်လို့တော့မရဘူး။ဒေါန်ဆန်းစုကြည်နဲ့စစ်ကောင်စီနဲ့တွေ့ရမယ့်ကိစ္စကတော့အဓိကကြတယ်ဒါအရင်သွားမယ်။ နောက်ပြီးတော့ဆက်ထဲမှာပဲဒူပေါင်းစုံပါဝင်တယ်ပဲပေါင်းစုံပါဝင်ရတယ်လည်းပဲတင်းနဲ့တွဲပြီးတော့မရှင်းမနှောင်းလောက်ရမယ့်ကိစ္စဖြစ်ပါတယ် features ရောမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါပါပဲဝင်နေရခြင်းစဉ်
အခုလိုသူတို့တွေးဆောင်ခဲ့တာတစုံတရာပြေလည်လာဖို့ဖြစ်နိုင်မှာလားဒါပေမဲ့ဟိုတရုတ်တို့လာအိုဆိုကမ္ဘောဒီးယားဆိုတော့ဒီပေါ်မှာအကောင်းမြင်တဲ့သဘောရှိပါတယ်တချို့နိုင်ငံတွေကကြတော့လေမဟုတ်ဘူးဒါဟာဘောင်ကျော်တယ်ပေါ့အာဆီယံကိုဘောင်ကျော်တယ်လို့မြင်ပါတယ်ဒီပေါ်မှာရောဘယ်လိုသုံးသပ်ပြပါမလဲ
အာဆီယံကိုဘောင်ကျော်တယ်လို့မြင်တာအာဆီယံအဖွဲ့ထဲမှာဥက္ကဋ္ဌတို့နောက်ပြီးတော့အင်ဒိုနီးရှားကမြင်တယ်စင်ကာပူကမြင်တယ်မလေးကလည်းပဲအဲ့ဒီဘောဒါပေမဲ့ဒီသုံးနိုင်ငံကလွဲ့ရင်ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြောသဘောတူကြတယ်ဒါကောင်းတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အာဆီယံနဲ့မှဒီဟာသဘောရကွဲကြတယ်ကျွန်တော်ထင်တယ်အာဆီယံရဲ့ပူးတွဲကြီးညာချက်နည်းနည်းနောက်ကျပြီးထွက်တာဒီကိစ္စကိုညှိနေရလို့ဖြစ်ပါလိမ့်မယ်ဆိုတော့နောက်ဆုံးဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပူးတွဲကြီးညာချက်မှာဘယ်လိုရေးလိုက်လဲဆိုတော့တော်ဘရမ်ဘူဝိနိုင်အယူသွားပြီးဆွေးနွေးကိစ္စကိုအဖွဲ့ဝင်နိုင်ငံတချို့ကတော့ကောင်းတယ် positive ဖြစ်တယ်လို့ယူဆကြတယ်သူတို့ပြောကျင်တာကတော့အဖွဲ့ရဲ့မူငါကျက်ဘောင်အတွင်းကလုတ်သင့်တယ်ဥက္ကဋ္ဌနဲ့ညီနိုင်ပြီးလုတ်သင့်တယ်လက်ပဲရေးထားတယ်ရှုတ်ချတယ်ဘာညာဆိုတာဟာအဲ့ဒီကျင်ညာရဲ့ထဲမှာမပါဘူးဒါအာဆီယံရဲ့သဘောပဲတနင်္ဂနွေပြောရင်းကတော့လက်သီလမောင်းတံပြီးတော့နောက်ပိုင်းမှာတုံတောင်းလုတ်ပြီးလုတ်တယ်ဆိုတာအဓိကတာမျိုးတွေ့ရပါတယ်ဆိုတော့အာဆီယံကအဲ့လိုတော့လုတ်သွားတာပဲဒီကိစ္စဟာအာဆီယံပေါ်မှာတိုက်ခတ်မှုရှိရတဲ့ဒီမြန်မာနိုင်ငံအကျိုးပေါ်မှာတရားမှုရှိဖို့သာလိုအပ်တယ်လို့ထင်ပါတယ်ဒါပရမောဝိနိုင်းအနေနဲ့လည်းပဲဒီဟာကိုသူတို့ဘယ်လိုတူလဲဆိုအကြမ်းမြင်ပြောရမယ်ဆိုရင်လူအုပ်စုတစ်ဖွဲ့ကနေပြီးတော့သူတယောက်ပိုင်းပြီးကြီးညာတယ်ပင်းဘယ်လိုဝင်ဖြစ်ဒါပေမဲ့အဲဒီအုပ်စုတွေကပဲဟိုလူနဲ့ငယ်တကယ်ချင်းတယောက်ကသွားပြီးလေပင်ဖက်ပြီးတော့ဟောက်မင်းတို့လူပြောနေကြပြီ။ဘာညာဆွေသူကစစ်ဆက်ပြီးခြင်းတဲ့ဘောလှုပ်တယ်ဆိုတော့ထိုင်းနိုင်ငံဒီမြန်မာနိုင်ငံဆိုအင်းကြီးချင်းဆိုတော့ငယ်တကယ်ချင်းလို့ဖြစ်နေပြီးတော့ကျန်တဲ့အဖွဲ့ဝင်တွေနဲ့ဆိုင်ရင်အဲ့လိုဖြစ်နေတာဒါအကောင်းဆုံးဥပမာလို့ထင်တယ်ကျွန်တော်နှိုင်းရှင်းမိရပါတယ်
အဲ့ဒီအာဆီယံဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဒီဟိုအခြေခံဘုံသဘောတူညီချက်5ရက်အတိုင်းဆိုဆက်ပြီးတော့ဆောင်ရွက်သွားမယ်ပေါ့မြန်မာအရေးမှာ now American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကကြာတော့ဒီမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အကြမ်းဖက်နေတဲ့ကိစ္စတွေကိုတဲ့ဟိုဆက်ပြီးတော့မလုပ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့လို့ပြောပါတယ်ဒီတော့အာဆီယံနဲ့မြန်မာရှေ့အလားအလားဘယ်လိုရှိနိုင်မှာလဲ
အစီအနဲ့မြန်မာကတော့ကျွန်တော်တို့ထူးခြားလာမယ်တော့မထင်ဘူးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးပြောတာတည်းကျွန်တော်အရင်တစ်ခါပြောဘူးအာဆီယံပူပြီးတော့အလေးနဲ့ထားပါတယ်သူတို့ကတကယ်လက်တွေ့ကြုံရတဲ့အမေရိကန်ကနောက်ကပံ့ပိုးတဲ့သဘောသာဖြစ်ပါတယ်ဆိုတော့အာဆီယံအနေနဲ့ကတော့တကယ်ပဲသူတို့ပြောင်းလဲအောင်လုပ်ဖို့ကြိုးစားတာပဲဒါပေမဲ့အဖွဲ့ဝင်နိုင်ငံတချို့ကနဲ့သူတို့ကတလိုင်းနဲ့မကြတော့လဲသူတို့တည်းအခက်အခဲရှိတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာပူပြီးအကျိုးသက်ရောက်ဘာများထျောက်လာနိုင်မလဲဆိုတော့အာဆီယံအထက်မှာသာပူပြီးကွဲလွဲလာလိမ့်မလားဆိုတာပညာရှင်တို့ကလည်းတွက်ကြပါရဲ့အခုလုံလိုက်တော့မြန်မာနိုင်ငံအေးနဲ့ပတ်သက်ပြီးအာဆီယံပူပြီးကွဲလာမယ်ဆိုပေမဲ့အာဆီယံရဲ့အဓိကဒီစီဝေးလုခဲ့တာကိုနိုင်ငံမြန်မာပြည်နာဟာတစ်ခုပါတယ်ဒါပေမဲ့အာဆီယံရဲ့အာဆီယံကမ္ဘူနတီပေါ့အာဆီယံဟာတပေါင်းစီရဲ့ဥရောပသမဂ္ဂရောလို့နောက်ချိန်မှာအဲ့လိုမျိုးပူပြီးစီယုံညွတ်တဲ့လူဆိုင်ဝင်ကြီးပုံမူညွတ်တဲ့ဆိုင်ဝင်ဖြစ်အောင်သူတို့လူဖို့ကြိုးစားနေကြတာဖြစ်ပါတယ်ဆိုတော့ကလည်းအာဆီယံသံတမန်တို့ပြောရဲမင်းတို့နိုင်ငံကြောင့်ငါတို့ကအနောက်ဆက်ဖြစ်နေလို့ပြောကြရဲဆိုတော့အခုတော့မြန်မာကိုဖယ်ပြီးတော့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံအပေါ်မှာတော့သိပ်ပြီးတော့ပုံမူရှိရနိုင်မလားဆိုတော့ဒီကြမပြောနိုင်ဘူးမြတ်စွာ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါ
ပြရတဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးများအစီအွေတွေမြမအရေးပို့သဘောထားကွဲအားတက်ဖွယ်မဖြစ်ခဲ့ပုံရတာကိုအယ်ဒီတာနဲ့ဆွေးနွေးကမှဥကျော်စံတာနဲ့မမြသစင်အောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါခွေးဥပြန်ယောဂတည်ကောင်းစရာကိုပြောထားပါတယ်ဒီခွေးဥပြန်ယောဂဟာအသက်ပါဆုံးရှုံးနိုင်တာမို့အရေးတည်ယူသတိထားပြီးစနစ်တကျကုသမှုခံယူသင့်တယ်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောလာတာကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
ခွေးပြန်ယောဂါဟာလည်းတတိထားရမယ့်ယောဂါတစ်ခုဖြစ်ပါတယ် ခွေးပြန်ယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေဆုံးမှုရာဂိုင်းတို့အလွန်များလာကြအောင်ခွေးပြန်ယောဂကုသမခံရအောင်ကာဝယ်ရေးဟာအလွန်ပဲအရေးပါတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ခွေးပြန်ယောဂလက္ခဏာပေါ်လာပြီဆိုရင်ကြိုက်ခံရတဲ့နော်ခွေးကြိုက်ခံရတဲ့လူတောင်မှခွေးပြန်ယောဂပိုးကုသပြီးတော့ခွေးပြန်လက္ခဏာပေါ်လာပြီဆိုလို့ရှိရင်တော့ပျောက်ခေးအောင်ကုသလို့မရနိုင်တော့ပါဘူးနော်ဒီတေချာပေါက်အသက်ဆုံးရှုံးမှုရာဂိုင်းတို့တော်တော်များသွားပါပြီနော်ဒါကြောင့်မလို့အကြံပြင်းဆရာတို့ပြောမယ်ဆိုလို့ရှိရင်ခွေးဥပြန်လက္ခဏာပေါ်တဲ့သူတွေကိုကုသလို့မရတော့ပါဘူးမုံချာတေဆုံးရမှာဖြစ်ပါတယ်အဲ့တော့တိတိကျကျပြောပါဆိုလို့ရှိရင်တော့ဆရာတို့1900ခုနှစ်ကစပြီးတော့အခုเนาะ19ရာစု20ရာစုအတွင်းမှာခွေးဥပြန်လက္ခဏာပြပြီးတော့เนาะတေဆုံးမှုမရှိတဲ့လူ5ဦးတိတိရှိတယ်လို့ပြောပါတယ်နော်ဒါဆိုရင်ဒီရာစုနှစ်အတွင်းမှာ5ဦးဆိုတာဒါအလွန်နည်းပါတဲ့အတွက်ကြောင့်လက္ခဏာပေါ်ပြီဆိုရင်တော့တေချာပေါက်တေဆုံးမယ်လို့ပဲဆရာဝန်တွေလည်းပြောပါတယ်အခုနောက်ပိုင်းမှာလည်းခွေးပြန်လက္ခဏာပေါ်ပြီးတော့အသက်ရှင်ကျန်ရစ်တဲ့စုဆိုတာဟိုမကြဘူးသေးပါဘူးပေါ့နော်ဒါကြောင့်လက္ခဏာပေါ်ရင်မုတ်ချတေဆုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီခွေးပြန်ယောဂာနဲ့ပတ်သက်ပြီးကာကွယ်ရေးကနော်အလွန်ရေးကြီးလာတယ်လို့ပဲဆရာပြောချင်ပါတယ်
အိမ်မွေးတရိတ်ဆန်တွေကနေတဆင့်လူကိုခွေးပြန်ယောဂကုသခံရနိုင်ပါတယ်အိမ်မွေးတရိတ်ဆန်တွေတောင်မကတော်ရိုင်းတရိတ်ဆန်အမျိုးမျိုးကနေလည်းခွေးပြန်ယောဂကုသခံရနိုင်တာအကြောင်းသတိထားဖို့လိုပြီးအထူးသဖြင့်ခွေးကိုက်ခံရအောင်သတိပြုဖို့လိုတယ်လို့ဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ခွေးပြန်ယောဂကအိမ်မွေးတရိတ်ဆန်ဖြစ်တဲ့ခွေးတွေကြောင့်နေရနေတဆင့်လူကိုကုသတာများတယ်ပေါ့နော်ဒါပေမဲ့ခွေးတွေကြောင့်နေမကပဲနေဒီတရိတ်ဆန်တွေတော်ရိုင်းတရိတ်ဆန်တွေထဲမှာလည်းဒီခွေးပြန်ယောဂပိုးရှိနိုင်တယ်လို့ကျွဲတွေနွားတွေပါတော့မှာပဲဒီယောဂပိုးဝင်ရောက်နိုင်တယ်ဆိုတဲ့ထောက်ထားတွေရှိတယ်ပေါ့နော်ဆိုတော့ဒီယောဂပိုးကုသခံနေရတဲ့တိရစ္ဆာန်တွေကနေကြိုက်ချင်းခံရတဲ့အခါမှာသူတို့ရဲ့တရွေးကလေးနဲ့မှပါလာတဲ့ဒီခွေးပြန်ယောဂပိုးတွေကနေတဆင့်ဒါခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးမှခွေးပြန်ယောဂကိုဖြစ်စေတာပါဒါကြောင့်မလို့အဓိကဒီခွေးပြန်ယောဂကာဝယ်မယ်ဆိုလို့ရှိရင်ခွေးနော်ခွေးကြိုက်မခံရအောင်နေရမယ်ခုနကဆရာတို့ရှေ့ကပြောခဲ့တဲ့ခွေးပြန်ပိုးဝင်နေတဲ့ယောဂဘူလက္ခဏာခံစားနေရတဲ့တရိษံတွေရဲ့အကြိုက်ကိုမခံဘူးဆိုလို့ရှိရင်မခံရအောင်နေမယ်ဆိုရင်ခွေးပြန်ယောဂကိုကာကွယ်တားဆီးရရောက်မှာဖြစ်ပါတယ်။ဒါပေမဲ့အဓိကကူးဆက်နေတာကတော့ခွေးဖြစ်တဲ့အတွက်ကြောင့်မလို့ခွေးကြိုက်မခံရခြင်းအပြင်ဆရာတို့ခွေးပြန်ယောဂပိုမဖြစ်အောင်တရားရဂိုင်းလုံးကာဝယ်နိုင်မှာပါ
။မလဲမရှောင်သာလို့ခွေးကြိုက်ခံရတဲ့အခါခွေးယောဂကူးဆက်မခံရအောင်စနစ်တကျလိုက်နာလှုပ်ဆောင်တဲ့အချက်တွေရှိပါတယ်။လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါ
ခွေးဥပြန်ယောဂာနဲ့ပတ်သက်ပြီးတော့ခွေးကြိုက်ခံရရင်ဆောင်ရွက်တဲ့အချက်လက်တွေဆိုပြီးတော့ဆရာတို့ guideline တွေထွက်ပါတယ်အဲ့တော့အဓိကအဖြစ်တော့ဒီခွေးကြိုက်ခံရပြီဆိုရင်ခွေးကြိုက်ခံရတဲ့သူတယောက်ဒီခွေးကြိုက်ခံရတဲ့ဒဏ်ရာကိုစေကျော်တန့်စင်ရမယ်เนาะအဲ့တော့ရေနဲ့လောင်းချပြီးတော့တန့်စင်စေကျော်ပေးရမယ်ပြီးလို့ရှိရင်ဆရာတို့နီးဆက်ရเนาะဈေးကန်းကိုသွားပြီးတော့မေးခိုင်ကွယ်ဆေးထိုးတင်တယ်နောက်တစ်ခါဒီပိုးသတ်ဆေးနော်ဒီခွေးရဲ့ပါးစပ်မှာပါတဲ့ဘက်တီးရီးယားပိုးတွေတခြားဘက်တီးရီးယားပေါ့နော်ခွေးဥပြန်ယောဂါကြောင့်မဟုတ်တဲ့တန်တဲ့ပိုးတွေလည်းဝင်နိုင်တဲ့အတွက်ကြောင့်နော်ကာကွယ်အဲပိုးသတ်ဆေးပရိပစီဝါပိုးသတ်ဆေးတွေတောက်သုံးဖို့လိုနိုင်တယ်ပြီးတဲ့အခါကျတော့ဆရာတို့ဒီကြိုက်ခံရတဲ့ဒဏ်ရာကြီးတယ်သွေးထွက်တယ်ဆိုရင်ဆရာတို့ကသွေးတိတ်အောင်ဒီချုပ်ချိုးနဲ့နော်ချုပ်တင်တယ်ပေါ့အဲ့တော့တစ်ဖက်မှာတော့ဆရာတို့ဘာကိုဒီညွန်ကြားထားမှုရှိလဲဆိုခွေးကြိုက်ခံရတဲ့အနာကိုတဲ့မချုပ်ပေးပါနဲ့လို့ပြောထားတာရှိနော်အဲ့ဒါဘာလို့လဲဆိုရင်ဒီပါးစပ်ထဲမှာပါတဲ့ပိုးတွေကနော်ဒီအနာထဲကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ကချုပ်ပြီးတော့သွေးမထွက်အောင်လုပ်ပေမဲ့လည်းအထဲမှာဘက်တီးရီးယားပိုးတွေပွားလာရင်ဒီအနာကြီးကဒီပြန်ပြီးတော့ထုတ်ကျိုးရလည်းပြန်ပြီးပွင့်ထွက်သွားမှာပေါ့နော်ဒါကြောင့်မလို့ဆရာတို့ကသွေးထွက်တဲ့အခါမှာချုပ်ပြီးတော့သွေးတိတ်အောင်လုပ်တဲ့အနေနဲ့သာလျှင်ချုပ်ကျင်တင့်နေကြိုက်ခဲခံရတဲ့အနာကြီးတစ်ခုလုံးကိုစိနေအောင်နော်မချုပ်ပေးဘူးတော့ဒါလိုအပ်တယ်နော်ဒါလုပ်ပေးရမယ်အဲ့တော့ဆေးထည့်မယ်တမျိုးကြဆေးလိမ့်မယ်ပတ်တီးစီးတယ်ဒါဒီလုပ်တွေကတော့သမန်အနာကဲ့သို့ပဲဆရာတို့က local treatment အနေနဲ့ပေးရပါမယ်။နောက်တစ်ခါကျတော့ဒီခွေးဥပြန်ကာကွယ်ဆေးကိုဒီတတ်မှတ်ထားတဲ့အချိန်တိုင်းထိုးသင့်တယ်ပေါ့နော်
။အသက်သေဆုံးမှုရာဂိုင်းတို့အလွန်များတဲ့ခွေးပြန်ယောဂကုသမခံရစေဖို့အတွက်ခွေးကိုက်မခံရအောင်သတိပြုနေထိုင်မှုလိုပြီးခွေးကိုက်ခံရပြီဆိုလို့ရှိရင်လည်းမပေါ်စားပဲစနစ်တကျကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ။
ခွေးယူပြန်အန်လီရဲ့ယောဂကြီးမာတာကြောင့်ကြိုတင်ကာကွယ်ကြဖို့ဒေါက်တာသက်စောလူထုနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာပါ VOA American တန်ရဲ့ဘူရုညအစီအစဉ်ကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ American က Inter Miami အသင်းက Lionel Messi ကိုသူတို့အားကစားသမားအဖြစ်နဲ့လျှော်ဝင်ကြေညာလိုက်ပါပြီပ ြစ်တင်နိုင်ငံကဝင်ဘယ်တန်တက်နစ်ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါချန်ပီယံအသစ်တွေထွက်ပေါ်လာပါပြီ2023ခုနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲချက်တာရင်းနေမှာစတင်မှာဖြစ်ပြီးဘယ်သင်းတွေပိုဆွဲဖို့ရေပန်းစားနေပါလဲဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မှာတော့အင်တာမိုင်းမီသင်းဆောင်အာဂျင်တီးနားတိုက်စင်ဘူကဘာကျော်ဘောလုံးသမားဟီရိုမက်ဆီကိုသူတို့ရဲ့ကစားသမားဖြစ်တဲ့တရားဝင်ချိန်ညာလိုက်ပါပြီ။ဇူလိုင်လ16ရက်နေ့ကတင်းငွေနေနေ့ကအင်တာမိုင်းမီခွင်းမှာချိန်ညာခဲ့တာဖြစ်ပြီးတော့ဒါကိုအင်တာမိုင်းမီပြည်သက်တွေလည်းခွင်းလုံးပြည့်လာရောက်ပြီးတော့ကြိုဆိုအားပေးခဲ့ကြပါတယ်
။ La verdad que estoy muy ilusionado, muy feliz de estar acá en Miami y estar con ustedes.
ကျွန်တော်ဒီမျိုးစရောက်ကလေးကကျွန်တော်တို့ကိုကြိုဆိုခဲ့ကြတဲ့မိုင်အမီမြို့သူမြို့သားတွေအားလုံးကိုကျေးဇူးတင်တယ်ဆိုတာပထမဆုံးအနေနဲ့ပြောချင်ပါတယ်။တကယ်တော့ကျွန်တော်အနေနဲ့မိုင်အမီကိုပြောင်းလာပြီးတော့ခင်ဗျားတို့နဲ့အတူရှိနေတာကိုတကယ်ပဲစိတ်လှုပ်ရှားပြီးပြောပါတယ်။ကျွန်တော်ဒီမှာအမြန်ဆုံးကိုယ့်အင်ကိုယ့်ရာလို့ဖြစ်ပြီးအားလုံးဆက်ဆက်ရရဆင်ပြေအောင်ဂရုစိုက်ပြီးကြိုဆိုခဲ့ကြတဲ့အသင်းတာဝန်ရှိသူတွေဖြစ်တဲ့ဂျော်ဂီဟိုဆေဒေးဗစ်ဘက်ကန်နဲ့မိသားစုဝင်တွေအားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရောက်လာခဲ့ခြင်းကစပြီးအားလုံးကတကယ်ကိုမယုံနိုင်လောက်အောင်ပါပဲကျွန်တော်အနေနဲ့အသင်းနဲ့အတူစတင်လေ့ကျင့်ပြီးပွဲတွေကစားခြင်းနေပါပြီကျွန်တော်ဒီကိုလာလာပြိုင်ပွဲတွေကိုနိုင်ရပြီးအသင်းကိုလည်းဒီတက်မကအောင်မြင်စေချင်လို့ပ
ါအနမိုင်းမီတင်းဟာမက်ဆီနဲ့အတူဘာစလိုနာမှာကစားခဲ့တဲ့စပိန်လက်ရေးစင်ဆာဂျီယိုဘုစကက်ကိုလည်းခေါ်ယူခဲ့ပါတယ်နီးပြတဲ့မာတီနိုကတော့မက်ဆီရောက်လာတဲ့အတွက်ဝမ်းသာကြောင်းဒါပေမဲ့မက်ဆီရဲ့ကြံ့ခိုင်မှုပြည့်ဖို့တော့စောင့်ဖို့လိုတယ်ဆိုပြီးတော့လည်းပြောပါတယ်အင်မိုင်းမီအသင်းဟာစနေနေ့ကတော့စိန့်လူးဝစ်အသင်းကို3ဂိုးကိုရှိနေရှုံးတာကြောင့်အခုလောလောဆယ်မှာတော့နိုင်ပွဲမရတာ7ပွဲရှိသွားပြီဖြစ်ပါတယ်ဆိုတော့မက်ဆီအနေနဲ့နိုင်ပွဲပြောင်းနေတဲ့အင်မိုင်းမီအသင်းကိုသူပြောသလိုပဲနိုင်ပွဲတွေပြန်ရအောင်လုပ်ပြီးတော့အသင်းနဲ့အတူစုတွေယူပေးနိုင်မလားသင်ကြတာကတော့အခုလောလောဆယ်မှာမေဂျာလိဂ်မှာရုန်းကန်နေရတဲ့အင်မိုင်းမီနဲ့အောင်မြင်မှုတွေရဖို့အတွက်ကတော့မက်ဆီအတွက်နောက်ထပ်စိန်ခေါ်မှုတွေတဲ့ကတခုလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီတော့မှာတော့အာဂျာတင်ကအင်္ဂလန်ခွင့်လှစ်လူဒက်ကွန်ရိုက်စ်ကိုသူတို့ကစားသမားဖြစ်တဲ့ဇူလိုင်လ15ရက်နေ့ကတရားဝင်ချိန်ညာလိုက်ပါရဲ့အာဂျာကရိုက်စ်ကိုအသင်းရဲ့စံချိန်နဲ့ပြောင်းရွှေ့ခြင်းပေါင်105သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ
် The Latin football amazing opportunities arise big clubs like
ဘောလုံးမှာအခွင့်အလမ်းကောင်းတွေပေါ်လာတတ်ပါတယ်အာဆင်နယ်လိုမျိုးအသင်းကြီးတွေကကျွန်တော်ကိုခေါ်ဖို့လှုပ်လာတဲ့အခါမှာဒါကိုငြင်းဖို့ခက်ပါတယ်ကစားသမားဘွားကတခါပဲရပြီးနီးပြအာတီတာအာဆင်နယ်မှာလုံနေတာနဲ့အသင်းတည်ဆောက်နေတာကိုကျွန်တော်အနေနဲ့ယုံတယ်။အာဆင်နယ်အသင်းမှာရှေ့လျှောက်ကစားသွားဖို့မျှော်လင့်နေပါတယ်
။အခုလိုအာဆင်နယ်အသင်းကပေါင်105သန်းနဲ့ဝယ်လိုက်တဲ့အတွက်သူဟာဗြိတိန်မှာတော့ကြောင်းရွှေ့ကြီးအများဆုံးကစားသမားအဖြစ်လဲစံချိန်တင်သွားပါတယ်။အာဆင်နယ်အသင်းဟာ Declan Rice အပြင် Netherlands နောက်တန်းလူ Julian Timber ကိုလည်း Ajax Amsterdam အသင်းကနေဝယ်လိုက်တယ်ဆိုပြီးတော့အောက်ကြားနေကချင်းကြပါတယ်။အာဇနောကတင်ပေါ်ကိုခေါ်ဖို့အတွက်ပေါင်340ပေးရပြီးတော့9နှစ်စာချုပ်ချုပ်ပြီးတော့နှိရှေခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့ပရတိမီဒီယာတွေကတော့ဖော်ပြနေကြပါတယ်ခင်ဗျာစပိန်ဘက်မှာတော့ဘာစလိုနာအသင်းကမက်ဆီဒီမာကစားနေတဲ့ဂျာမန်ခွင်းလှည့်လူအေကေဟွန်ဒဂန်ကိုတောင်းရှိခြင်းမပါဘဲနဲ့2နှစ်စာချုပ်ချုပ်လိုက်ပါတယ
် I'm very excited I'm very proud to be here to be a part of this
အခုလိုကြီးကျယ်ခမ်းနားတဲ့ဘာစီလိုနာအသင်းကိုပြောင်းလာတဲ့အတွက်ကျွန်တော်အနေနဲ့အရန်စိတ်လှုပ်ရှားပြီးအရန်ဂုဏ်ယူပါတယ်။ကျွန်တော်ငငယ်ကလေးကဘာစီလိုနာအသင်းကစားတာကိုကြည့်ခဲ့တာကိုမှတ်မိပါတယ်။ Frank Riquet နဲ့ Guardiola တို့ရဲ့အသင်းတွေပါ။ပြီးတော့ဒီအသင်းမှာကျွန်တော်အားကျတဲ့ကစားသမားတွေအများကြီးရှိခဲ့ပြီးအခုလိုဒီကိုရောက်လာတာကိုကျွန်တော်အရန်ဂုဏ်ယူပါတယ
်။အဖောင်းနဆတ်တို့မြို့သမီးကဘလာဘောလုံးပွဲကိုတော့ဇူလိုင်လ20ရက်နေ့ခြေစော်ရီနေ့မှာစတင်မှာဖြစ်ပြီးတော့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကပူးတွဲအင်ရှင်ဖြစ်တဲ့ကျင်းပမှာဖြစ်ပါတယ်။အပွဲပွဲစဉ်ဖြစ်တဲ့အုပ်စု A ကအင်ရှင်နယူးဇီလန်နဲ့နော်ဝေးတို့အမားဆန်တော်ချင်းနေ့တဲ့တနာယူကွဲမှာပထမဆုံးပွဲဖြစ်တဲ့စတင်ကစားကြမှာဖြစ်ပါတယ်။ဆိုတော့ဒီနေ့မှာရောဘယ်အသင်းတွေဘူဆွဲနိုင်ချေရှိပါသလဲ။ဘယ်အသင်းကိုဘူဆွဲမယ်လို့တစ်ပေးထားပါသလဲ။စပိန်ကမာကာပါဝဲ CBS နဲ့တခြားအားကစားသတင်းမီဒီယာတွေအတော်များများနဲ့ဒီဘောလုံးလောင်းကြီးဒိုင်တွေကတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်အသင်းကိုဘူဆွဲနိုင်ချေအရှိဆုံးအသင်းလို့တက်ပေးထားပြီးတော့သူနောက်မှာတော့လက်ရှိဥရောပချန်ပီယံအင်္ဂလန်အသင်းကိုတော့ဒုတိယရေပန်းစားဆုံးဖြစ်နေခံမှန်းထားပါတယ်။ဒီနောက်မှာတော့ဥရောပကစပိန်ဂျာမနီနဲ့ပြင်သစ်အသင်းတွေကိုလည်းပူးဆွဲနိုင်ခြင်းရှိတယ်ဆိုပြီးတော့သတ်မှတ်နေကြပါတယ်။ ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ဒီနေ့မှာ Champion တစ်တီဖြတ်ပေါ်လာခဲ့ပါတယ်။အမျိုးသား2ချင်း Final ကိုတနင်္ဂနွေနေ့ကကစားကြတော့မှာကမ္ဘာအဆင့်တ Carlos Alcaraz နဲ့ကမ္ဘာအဆင့်တ Novak Djokovic တို့ငါးပွဲအပြည့်အကျိန်းနဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာ Alcaraz က7-6, 6-6, 6-1, 3-6, 6-4နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Alcaraz အတွက်တော့ပထမဆုံးအကျိန် Wimbledon Champion ဆုကိုရရှိတာဖြစ်ပြီးတော့ဒုတိယမြောက် Grand Slam ဆုလည်းဖြစ်ပါတယ်။အဂရက်ကတော့ Wimbledon Champion ဆုကိုနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်လို့ပြောလိုက်ပါတယ်။ဒုတိယဆက် Tie Break မှာ Djokovic အနိုင်ရကနေမှသူပြန်အနိုင်ရလိုက်တာကဒီပွဲရဲ့အဓိကအလဲပြောင်းဖြစ်ကြောင်းတကယ်လို့သာအဲ့ဒီဆက်ကိုရှုံးခဲ့မယ်ဆိုရင်သူဟာ၃ပွဲပြတ်ရှုံးသွားနိုင်တယ်ဆိုပြီးတော့ပွဲပြီးမှပြောပါတယ်။ဒီပွဲမှာ Alcaraz အနိုင်ရသွားတဲ့အတွက် Djokovic အနေနဲ့ Wimbledon ကို၅ချိန်ဆက်ဘူးဆွဲဖို့နဲ့မြူသားဘက်မှာ Wimbledon ကို၈ချိန်နဲ့အများဆုံးအနိုင်ရထားတဲ့ Federer ရဲ့စံချိန်တွေကိုမီဖို့လဲပြတ်သွားခဲ့ပါတယ်။ Djokovic ကတော့ဒီပွဲရှုံးတာခံရခက်ကြောင်းဒါပေမဲ့ဒီပွဲမှာဘူကောင်းတဲ့ကစားသမားအနိုင်ရသွားတာဖြစ်ပြီးတော့ Alcaraz အတွက်အခုံယူရဲဆိုပြီးတော့ပွဲပြီးမှပြောပါတယ်။ Alcaraz ဟာသူ့ရဲ့ Federer ရဲ့နဒါရဲ့စီကအကောင်းဆုံးတွေကိုစုထားတဲ့ကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့လဲချီးကျူးလိုက်ပါတယ်။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူချင်းဖိုင်နယ်မှာတော့ချက်နိုင်ငံကဘာကေတာဘွန်ဒရူဆိုဘာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့မှာကစားကြတာမှာချက်နိုင်ငံကဘာကေတာဘွန်ဒရူဆိုဘာကတူနီရှားကအွန်ဂျာဘောကို6-6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ဝင်ဘယ်ဒန်ပြိုင်ပွဲကိုပထမဆုံးအကြိမ်ဘူဆွဲတာဖြစ်လို့ Grand Slam Champion ဆုကိုလည်းပထမဆုံးရတာဖြစ်ပါတယ်။တပတ်မှလည်း on the board အတွက်တော့ဒီပွဲရှုံးလိုက်တာကြောင့်ဒါဟာသူ့အတွက်တော့ Wimbledon ပြိုင်ပွဲကိုနှစ်နှစ်ဆက်တိုက်ရှုံးပြီးတော့ဒုတိယဆုနဲ့ပဲချိန်တက်လိုက်ရတာဖြစ်ပါတယ်ခင်ဗျာ American ဘက်ကနောက်ထပ်အကစားသတင်းတစ်ခုကတော့နာမည်ကြီး basketball ကစားသမား LeBron James ကသူ့အနေနဲ့ LA Lakers အသင်းမှာရှင်းနစ်ဆက်ကစားအောင်မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ် NBA basketball ပြိုင်ပွဲတွေမှာအမှတ်အများဆုံးရအောင်ဂိုးသွင်းနိုင်တဲ့သူအဖြစ်နဲ့စံချိန်တင်တဲ့ဆုကိုလက်ခံရယူတဲ့အချိန်မှာသူကအဲ့လိုပြောလိုက်တာပါသူအနေနဲ့ပြိုင်ပွဲတွေကိုအပြည့်အဝမကစားနိုင်တော့တဲ့အချိန်ကြာရင်ဆက်မကစားတော့ဘဲနားတော့မှဖြစ်ကြောင်းဒါပေမဲ့လည်းအဲ့နေကအခုရောက်မလာသေးဘူးဆိုပြီးတော့ LeBron James ကပြောလိုက်တဲ့အတွက် Basketball ပရိသတ်တွေအတွက်တော့သတင်းကောင်းလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်နဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေအပြီမှာတော့ VOA American တန်ရဲ့ဘရုညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရထိတ်တန်ရောက်တဲ့အချင်းချက်ကိုမက်ခင်လီတလှပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့အာဇာနီနေ့မှာတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီး၉ဦးကိုဂုဏ်ပြုကြောင်း American တန်ရုံးကဒီနေ့ထုတ်ပြန်ပြောဆိုပါတယ်အလားတူဗြိတိသျှတန်ရုံးကလည်းဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနီကောင်းဆောင်ကြီးတွေလှုပ်ကြံတပ်ဖြန့်ခံရတဲ့အာဇာနီနေ့ကိုမြန်မာပြည်သူတွေနဲ့အတူအောက်မေ့ဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်စစ်တအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်တုန်းကလိုပဲအရက်သားပြည်သူတွေတပ်ဖြတ်ခံနေရတဲ့အခြေအနေကဘလို့မှလက်ခံနိုင်စရာမရှိသလို2021ခုနှစ်စစ်တအာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံခဲ့ရတဲ့အပြစ်မဲ့အရက်သားပြည်သူတွေကိုလေးစားဂုဏ်ပြုကြောင်းကိုလည်းဗြိတိသျှတန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဗြိတိန်ကပေးအပ်နေတဲ့အကူအညီတွေ80ရာခိုင်နှုန်းထိရှော့ချလိုက်တဲ့အကြောင်းနိုင်ငံသားရေးဌာနကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားပြီးဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုဘာမကမ်ပိန်း UK ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်2020-2021ခုနှစ်ဘန်နာနှစ်မှာမြန်မာနိုင်ငံကိုပေးအပ်နေတဲ့အကူအညီတွေက80ရာခိုင်နှုန်းနဲ့ဒီနှစ်ဘန်နာနှစ်မှာ51ရာခိုင်နှုန်းဖြတ်တောက်ခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးနဲ့စာနာမှုအခြေအနေတွေအဆိုးဆုံးကြုံနေရချိန်မှာအခုလိုအကူအညီတွေကိုတိတိတသားရှော့ချခဲ့တာလို့လည်းဘာမကမ်ပိန်း UK ဖွဲ့ကပြောပါရယ်မြန်မာပြည်သူတွေမကြုံဘူးလောက်အောင်အခက်အခဲကြုံနေချိန်မှာအခုလိုအကူအညီတွေကိုဖျက်တောက်နေတာလို့လည်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအန်နာရောဘတ်စ်ကပြောပါရယ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရင်ပွဲအနေအထားမှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဝန်းအထက်တန်းအရွယ်ကလေးအလုံးရဲ့22ရာခိုင်နှုန်းပဲကြောင်းအပ်ကြတယ်လို့ဒီလာထဲမှာထုတ်ပြန်ထားတဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2023ကြာမြန်မာနိုင်ငံမှာကြောင်းအပ်နှုန်း22ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးပညာရေးလက်လန်းမီမှုဟာစိုးရင်ရတဲ့အခြေအနေမှာရှိကြောင်းဖော်ပြထားပါတယ်ရှင်။
ကျေးဇူးပါမခင်လေး VO ရဲ့ဗိုလ်ဒူးညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမမစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Best ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းမှာ VO ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.